Welcome to the Voice of America in Burmese.
mingla min nakhe ma shin 2019 ခုနှစ် January 18ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40နဲ့49တို့ကနေဖန်ယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စွန့်မြတ်မှုပါရှင်။ American နဲ့ဥရောပမဟာမိတ်နိုင်ငံတွေကြားဆက်ဆံရေးမှာအခြေခံထားတဲ့အချက်တွေပြောင်းလဲမှာမဟုတ်ဘူးဆိုတာကိုနိုင်ငံခြားရေးဝန်ကြီး John Kerry ကဥရောပနိုင်ငံတွေစီကိုတွားရောက်ပြောကြားနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစုံစမ်းရေးမှူး Miss Yan Healy ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ချင်းပြည်နယ်ကရွာတရွာကိုတွားရောက်လေ့လာပြီးရန်ကုန်မြို့မှာဒီလူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဒီလိုသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။အခုမနက်ခင်းသားဆရာမသတင်းလာတွေထဲမှာတော့သမ္မတသစ်လက်ထက်မှာအရင်ဥပမာဆိုရလက်ထက်ကဒုက္ခသည်ဆိုင်ရာမူဝါဒတွေပြောင်းလဲမလားဆိုတဲ့စိုးရိမ်ပူပန်ချက်တွေနဲ့ပတ်သက်လို့
Donald Trump ရဲ့ policy ကတော့ကျွန်တော်မြန်မာနိုင်ငံသားအနေနဲ့သိတော့အားမရဘူး
မြမရေးမြမဒုက္ခတွေရေဆောင်ရနေသူတဦးရဲ့ပြောပြချက်နဲ့တူနာစင်နိုင်တယ်လို့အမေရိကန်ရဲ့45ရောက်မြောက်သမ္မတပေါ်အမေရိကန်ရောက်မြမလူမျိုးတွေရဲ့သဘောထားနဲ့တုံ့တက်ချက်တွေကိုလည်းနာစင်ကြရမှာပါတခါမြမပြည်ကဟိုတယ်အသေးစားတွေကခီးတယ်နဲ့တက်ခုကံမညီပြတဲ့အခြေအနေမျိုးမရှိနိုင်တော့ဘူးဆိုတဲ့အကြောင်းကိုလည်းပြောပြပေးဦးမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်တို့ကကြေညာပေးပါမယ်ရှင်
အမေရိကန်နဲ့ဥရောပမဟာမိတ်နိုင်ငံတွေကြားဆက်ဆံရေးမှာအခြေခံထားတဲ့အချက်တွေကပြောင်းလဲမှာမဟုတ်ဘူးဆိုတာကိုအိုဘားမားအစိုးရကသူ့တက်တမ်းမကုန်ခင်မှာဥရောပနိုင်ငံတွေကိုထပ်မံအမခံဖို့ကြိုးစားနေပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိကြတဲ့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားဆက်ဆံရေးမှာဒီအပြောင်းလဲတွေလုံးမဲ့လက္ခဏာတွေကိုပြနေတဲ့ Donald Trump တရားဝင်သမ္မတဖြစ်လာဖို့ရပ်ပိုင်းမဲ့လိုတော့ချိန်မှာနိုင်ငံခြားရေးဝန်ကြီး John Kerry ကသူ့ရဲ့နောက်ဆုံးနိုင်ငံခြားခီးစဉ်တစ်ခုအဖြစ်နဲ့လန်ဒန်မြို့ကိုတနင်္လာနေ့တုန်းကသွားရောက်ခဲ့ပါတယ်။ Britain နိုင်ငံခြားရေးဝန်ကြီး Boris Johnson နဲ့တွေ့ဆုံခဲ့မှုမှာတော့ Syria အရေးနဲ့တခြားကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဝန်ကြီး Kerry ဟာ Canterbury ဂိုင်းချုပ်ဖုံးတော်ကြီး Justin Welby နဲ့လည်းတွေ့ဆုံပြီးတော့နိုင်ငံတကာမှပြန်လည်တင့်မြတ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ Britain ခေါင်းဆောင်တွေဘက်ကတော့ EU ဥရောပသမဂ္ဂတွေကနေ Britain ထွက်ဖို့ဆုံးဖြတ်ခဲ့တာကို Donald Trump ကအားပေးပြောခဲ့တဲ့ကိစ္စနဲ့ Trump အစိုးရကပုံမကောင်းမွန်တဲ့ကုံသွေးရေးသဘောတူညီချက်တွေလုပ်မယ်ဆိုတဲ့ပြောကြားခဲ့မှုတွေအပေါ်မှာတင်းနှလာနေတော့ကပို့ပြီးတော့အာရုံစိုက်ခဲ့ပုံရပါတယ်
။အမေရိကန်နိုင်ငံရဲ့45ဦးမြောက်သမ္မတအဖြစ်ကြံသစ်စာကျင်းဆိုဖို့လေးရက်တာလိုတဲ့အချိန်မှာပဲယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကတိုင်းပြည်ရဲ့ထောက်လှမ်းရေးအတန်းအဝိုင်းကိုတိုက်ခိုက်ပြောဆိုမှုတွေပြုလုပ်ခဲ့ပါတယ်။မကြာခင်မှာယာရုကအားယူတော့မဲ့ CIA ဘဟုထောက်လှမ်းရေးအေဂျင်စီအကြီးအကဲဂျွန်ဘရန်နန်ကရုရှားနိုင်ငံကကမ္ဘာကြီးအတွက်ဘလောက်အန္တရာယ်ရှိတယ်ဆိုတဲ့ကိစ္စကိုထရမ့်အနေနဲ့ကြဲကြဲပြန့်ပြန့်နားလည်ခြင်းမရှိကြောင်းသူ့အနေနဲ့စကားအရာရော Twitter ကနေပါရေးသားပြောဆိုနေတာတွေဟာအမေရိကန်ပြည်ထောင်စုအတွက်အကျိုးမရှိနိုင်ကြောင်းတင်းနှင်းတွေနေကပြုလုပ်တဲ့တွစ်ဆုံမင်းမြန်ကမှပြောကြားခဲ့တာပါအဲ့ဒီတွစ်ဆုံမင်းမြန်ကအတန်လွင့်ပြီးနိုင်ပိုင်းအကြာမှာပဲယာရုကအားယူတော့မဲ့ CIA အကြီးအကဲကထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့ကိုသွားစဉ်တုန်းကအများမင်းငော့စရာလိမ်ပိုင်းဆိုင်ရာအရှုပ်ထွေးတွေပြုလုပ်ခဲ့တယ်ဆိုပြီးအထောက်အထားမခံလုံတဲ့ကိစ္စကိုသတင်းမီဒီယာတွေကိုဖျက်ခဲ့သလားဆိုပြီးဒေါ်နယ်ထရမ့်က Twitter လူမျိုးကိုခွင့်ရကနေပြန်လည်ထိုးနှက်ခဲ့ပါတယ်ဒီကိစ္စဟာခိုးထုတ်လိုက်တဲ့သတင်းလားဒါမှမဟုတ်သတင်းမှသတင်းလိမ်လားဆိုပြီးထရမ့်က Twitter လူမျိုးခွင့်ရကနေမေကွန်ထုတ်လိုက်တာပါအမျိုးသားလူမျိုးရေးကိစ္စနဲ့ပတ်သက်လို့ထရမ့်အစိုးရရင်ဆိုင်ရမယ့်ကိစ္စဟာသူ့ရဲ့ပုဂ္ဂိုလ်ရေးကိစ္စမဟုတ်ဘဲမဟုတ်ကြောင်းဘရန်နန်ကပြောပါတယ်ဘရန်နန်ရဲ့နေရာမှာအစားထိုးဖို့အတွက်ကန်ဆက်စ်ပြည်နယ်လွှတ်တော်အမမိုက်ပွန်ပေယိုကိုထရမ့်ကရွေးချယ်ထားတာဖြစ်ပါတယ
်အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကနိုင်ကလပ်တစ်ခုမှာပြီးခဲ့တဲ့နှစ်တုန်းကလူပေါင်း49ယောက်ကိုပြစ်ဒဏ်ခဲ့သူတနက်သမားအိုမာမာတင်းရဲ့ဇနီးတွေကိုတရားဥပဒေကိုနှောက်ယှက်မှုနဲ့ FBI ကဖမ်းဆီးလိုက်ပါတယ်ဆန်ဖရန်စစ္စကိုမြို့နားမှာ North Salmon ကိုဖမ်းဆီးခဲ့တယ်ဆိုတာကိုရှေ့နေချုပ်လော်ရက်တာလင့်ချ်ကတနင်္လာနေ့တုန်းကအတည်ပြုပါတယ်အဲ့ဒီမှာဒီ North Salmon နဲ့သူ့ရဲ့သားတို့နေထိုင်နေကြတာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့ကျရင် Auckland မြို့ကတရားရုံးမှာသူ့ကိုစတင်ရုံးထုတ်မယ်လို့အစိုးရရှင်းနေတွေကပြောပါတယ်။ IS ဆက်သွေးကြော်တွေကိုအားကျသူလို့ဆိုတဲ့ Omar Martin ကလိင်တူချစ်သူတွေအသွားများတဲ့ night club ကို2016ခုနှစ်ဇွန်လတုန်းကဝင်ရောက်ပြက်ကတ်ခဲ့လို့49ယောက်သေဆုံးပြီးတော့50ကျော်ဒဏ်ရာရခဲ့တာပါ။အဲ့ဒီနေရာမှာပဲအသက်29နှစ်အရွယ် Omar Martin ကိုရဲတွေကပြစ်ဒဏ်ခဲ့ပါတယ်။ဒီပြစ်ခတ်မှုဖြစ်ပြီးကလေးကသူ့ရဲ့ဇနီးဖြစ်သူ North Salmon ကိုရဲတွေကမျက်ခြေမပြတ်စောင့်ကြည့်နေကြတာဖြစ်ပါတယ်။သူ့ခင်မွန်းလောက်ရဲ့အတွက် Salmon ကြိုတင်သိခဲ့သလားဆိုတာကို Orlando မြို့ရဲတပ်ဖွဲ့နဲ့ FBI တို့ကစုံစမ်းခဲ့ကြပါတယ်။ ပြစ်ခတ်မှုဖြစ်တဲ့နေ့မတိုင်ခင်အဲ့ဒီ Pulse Night Club စီကိုဆယ်မန်ဟာသူ့ခင်မိုးနဲ့အတူအနည်းဆုံးတစ်ခေါက်သွားရောက်ခဲ့ဘူးတယ်လို့ဥပဒေထိန်းသိမ်းရေးအရာရှိသူတွေကပြောပါတယ်ကြည်စံတွေသွားဝယ်စဉ်တုန်းကလည်းခင်မုန်းနဲ့အတူလိုက်သွားခဲ့ဘူးတယ်လို့ဆယ်မန်ကိုယ်တိုင်ကဝန်ခံထားပါတယ်ဒါပေမဲ့သူ့ခင်မုန်းဘာကြောင့်အဲ့ဒီ night club စီကိုသွားရတယ်လဲဆိုတာကိုသူမသိကြောင်းပြီးခဲ့တဲ့နှစ်တုန်းက New York Times သတင်းစာကြီးကိုပြောခဲ့ပါတယ်ဒါအပြင်ဝယ်ခဲ့တဲ့ကြည်စံတွေဟာလူတွေကိုအစုလိုက်ပြုံလိုက်တပ်ဖို့အတွက်လို့သူ့အနေနဲ့တန်တရာမဝင်ခဲ့ဘူးလို့ဆယ်မန်ကဆိုခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံသားတွေဟာနှစ်စဉ်ကျင်းပနေကြတဲ့ဇန်နဝါရီလရဲ့တတိယတနင်္လာနေ့မှာ African American လူမဲပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အဖြစ်နဲ့ကွန်ပျူတာအခမ်းအနားတွေကျင်းပကြပါတယ်။မာတင်လူသာကင်းဟာ1968ခုနှစ်မှာလောက်ကျန်ခံလိုက်ရတာပါ။သူ့ရဲ့အကြမ်းဖက်တဲ့နည်းနဲ့နိုင်ငံသားအခွင့်အရေးအတွက်ဦးဆောင်လုပ်ကိုင်ခဲ့တဲ့အတွက်1964ခုနှစ်မှာနိုဘယ်ညဏ်ရည်ဆုချီးမြှင့်ခံခဲ့ရတဲ့ Baptist တရားဟောဆရာမာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်ဝန်အလားပြချီးတဲ့ပွဲတွေရက်ွက်တွေထဲမှာပျော်ဝဲရှင်ပွဲတွေနဲ့တခြားရရွာကောင်းကျိုးလုပ်ငန်းတွေကိုဝမ်းဝန်လှူဆောင်ခဲ့ကြပါတယ်။သူအတွက်အခုလိုအားလိုက်ရက်နဲ့ဂုဏ်ပြုပေးတာဟာအမေရိကန်နိုင်ငံအတွက်မျှော်လင့်ချက်တွေနဲ့ကုသမှုပေးခဲ့တဲ့သူရဲ့ဘဝနဲ့သူချန်ထားခဲ့တဲ့အမွေအနှစ်တွေကိုအသိမှပြုပေးခြင်းဖြစ်ကြောင်းမာတင်လူသာကင်းရဲ့ဇနီးကွယ်လွန်သူကော်ရတာစကော့ကင်းကရေးသားဖော်ပြခဲ့ပူပါတယ်။အဲ့ဒီရေးသားမှုထဲမှာသူ့ဘဝတစ်လျှောက်မာတင်လူသာကင်းဟောကြားခဲ့တဲ့တတ်သိရှိမှုအမှန်တရားကိုလေးစားလိုက်နာမှုတရားမျှတမှုအကျဉ်းသားမေတ္တာထားမှုလူကုန်တိတ်ခါလူသားဆန်မှုနဲ့အများကောင်းကျိုးအတွက်လှူဆောင်ပေးမှုတွေကိုလည်းကော်ရက်တာစကော့ကင်းကမိမောင်းထုတ်ဖော်ပြခဲ့ပါတယ်။ယာရုကအနားယူတော့မဲ့သမရဘာရက်ကိုဘားမားကလည်းမာတင်လူသာကင်းရဲ့ဆန်တန်ပိုးတွေကိုလေးစားလိုက်နိုင်ကြဖို့ပြောကြားခဲ့ပါတယ်။ယူကောက်ခံသမရဒေါ်နယ်ထရမ့်ကတော့မာတင်လူသာကင်းရဲ့သားဖြစ်သူမာတင်လူသာကင်း the third နဲ့တင်းလာနေကတွေ့ဆုံပြီးမဲပေးခွင့်အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်။ UAV ကတည်းကရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ငါနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီဟာဒီကနေ့ဗုဒ္ဓငါနေ့မှာဒီချင်းပြည်နယ်ထဲကချင်းရွာတရွာစီကိုတွားရောက်ပြီးရန်ကုန်မြို့မှာလူမှုအခြေပြုအဖွဲ့ကခေါင်းဆောင်နေတဲ့တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဒီနေ့လာနေတော့ကတော့ရခိုင်ပြည်နယ်မှာစစ်တွေထောင်ကိုတွားရောက်လေ့လာခဲ့တယ်လို့ရွှေစည်တီကိုလည်းတွားရောက်ဖူးမြော်ခဲ့ပြီးတော့ရခိုင်ခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။တုံးရကြတဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဘူးစီတောင်နဲ့ရသေးတောင်မြို့နယ်တွေစီကိုတွားရောက်ပြီးတော့ရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းနှစ်ခုလုံးကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။မောင်တော်မျိုးကမြို့တိုင်းရင်းသားဒုက္ခသည်စခန်းတစ်ခုစီကိုလည်းတွားရောက်ခဲ့ပါတယ်။လက်တလောတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ငခုရကြီးကန်းမြင်းစတဲ့ရွာတွေအပြင်နေဆက်စစ်စခန်းတွေစီကိုလည်းသူတွားရောက်ပြီးတော့လေ့လာပါတယ်။လန်တလျှောက်ကရခိုင်ရွာ၊ဟိန္ဒူရွာ၊မွတ်စလင်ရွာတွေစီကိုလည်းတွားပြီးတော့ရွာသားတွေကိုတီးတန့်တွေ့ဆုံမေးမြန်းခဲ့တယ်လို့ကုလသမဂ္ဂရန်ကုန်ရိုးပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကမောင်တော်ခရိုင်ထဲမှာရှိတဲ့နေသားဆောင်စခန်းတွေကိုလက်နက်ကင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်းလူခွေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်။ဒီလိုအခြေအနေမှာပဲကုလသမဂ္ဂလူခွေဆိုင်ရာအထူးကိုယ်စားလှယ်ကအဲ့ဒီဒေသတွေဘက်ကိုတွားရောက်ပြီးတော့လေ့လာခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့လူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေနဲ့ရန်ကုန်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအပေါ်သူတို့ရဲ့အမြင်တွေကိုမေးမြန်းမှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကြရင်တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံဖို့အစီအစဉ်ထားပါရရှင်
။ဩစတြေးလျနိုင်ငံကအလုသမားပါတီလွတ်တော်အမလုကော့စလင်ဟာ Microsoft ကုမ္ပဏီကိုစတင်တည်ထောင်သူ Bill Gates Foundation ရဲ့ဧည့်သည်အဖြစ်နဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့ဩစတြေးလျသတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့တော်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာသူမနေနဲ့ဩစတြေးလျနိုင်ငံဒါဝင်မျိုးကိုလာလည်ဖို့အတွက်လည်းဖိတ်ကြားသွားမယ်လို့ Mr. Gosling ကပြောပါတယ်။ သူခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဟာနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေမှာပါဝင်တဲ့ဩစတြေးလျအစိုးရရဲ့အခန့်ကဏ္ဍကိုပိုမိုသိရှိနားလည်ဖို့အပြင်မြန်မာအစိုးရအဖွဲ့ဝန်ကြီးတွေအရာရှိတွေ NGO နဲ့စီးပွားရေးလုပ်ငန်းပိုင်းကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတီထွင်ကြံစားမှုပညာရေးကျန်းမာရေးစတဲ့ကဏ္ဍစုံအတွက်ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးသွားဖို့အတွက်ဖြစ်တယ်လို့ Mr. Gosling ကပြောပါတယ်ဇန်နဝါရီလ25ရက်ကနေ22ရက်နေ့အထိ9ရက်ကြာမဲ့ခီးစဉ်ကို Save the Children အဖွဲ့ကစီစဉ်ထားတာဖြစ်ပြီးကုန်ကြစည်အားလုံးကို Bill and Melinda Gates Foundation ကတာဝန်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
2019ခုနှစ် January 18ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးသွားတာပါ။အခုကစပြီးသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုင်နှာစင်ကြရပါမယ်ရှင်။အမေရိကန်ရဲ့45ရောက်မြောက်သမ္မတဖြစ်လာမယ့်ရွေးကောက်ခသမ္မတဒေါ်နယ်ထရမ့်ကသမ္မတရာထူးကိုစက္ကန့်ပိုပြင်ဆင်နေတဲ့အချိန်မှာပဲသမ္မတဘရက်ကိုဘာမှအစိုးရလက်ထက်ကချမှတ်ခဲ့တဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေကိုပြောင်းလဲပြစ်မယ်လို့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။သမ္မတဥဘာမအစိုးရကလက်ရှိဗန္ဒာနှစ်အတွက်မြန်မာနိုင်ငံကပြောင်းရွှေ့နေထိုင်သူ 14,000 ကိုလက်ခံဖို့စီစဉ်ထားပြီးဖြစ်တဲ့အတွက်လည်းမြန်မာဒုက္ခသည်တွေကိုများထိခိုက်တာတွေရှိလာနိုင်မလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေတာပါ။အပြည့်စုံကိုတော့ကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒေါ်နယ်ထရမ့်ရဲ့အစိုးရအပြောင်းလဲဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဆောင်ရွက်နေတဲ့အဖွဲ့ရဲ့ပထမနေ့စီမံကိန်းလို့ခေါ်တဲ့အထောက်အထားတွေအရစိတ်ချလုံခြုံစွာစစ်ဆေးမေးမြန်းနိုင်ခြင်းမရှိတဲ့အတွက်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ဒေသတွေကသူတွေအမေရိကန်နိုင်ငံအတွင်းရှေ့ပြောင်းနေထိုင်တဲ့အစီအစဉ်ကိုဆန်းကန်ထားမယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံဘာလီမြို့ကခရစ်စမတ်ဈေးတစ်ခုကိုဒီဇင်ဘာလတုန်းကထရက်ကားနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်သွားပြီးခဲ့တဲ့နောက်သူ့အနေနဲ့မွတ်စလင်တွေအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပိတ်ပင်ပြစ်မယ်လို့ပြောဆိုမှုအပေါ်ပြန်စင်းစားဖို့အစီအစဉ်ရှိမရှိသတင်းတောက်တွေကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုမေးမြတဲ့အခါမှာသူကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ခင်ဗျားတို့လည်းကျွန်တော်အစီအစဉ်ကိုတလျှောက်လုံးသိလာခဲ့ကြတာပဲဗျာ။ကျွန်တော်ဘက်ကမှန်နေတာကြီးပဲ။ရာဂိုင်းနှုံးပြီးမှန်ပါတယ်။အခုဖြစ်ပျက်နေတာတွေကအလွန်ဆိုးရွားလွန်းပါတယ်။
ထရမ့်ရဲ့ဒုက္ခသည်ဆိုင်ရာ policy တွေဟာဘလို့ပုံစံမျိုးဖြစ်မယ်ဆိုတာကတော့တိကျရေးရမှုမရှိသေးပါဘူး။ဒါပေမဲ့ထရမ့်အနေနဲ့ဒုက္ခသည်တွေနဲ့ဆိုင်တဲ့ policy ကိုအချိန်မရွေးပြောင်းလဲနိုင်တဲ့အခြေအနေရှိနေတယ်လို့တုံ့တက်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။ Lavania Limon ဟာ American ဒုက္ခသည်များနဲ့ရှေ့ပြောင်းနေထိုင်သူများဆိုင်ရာ committee အကြီးအကဲဖြစ်ပါတယ်
။ President Trump would be able to stop all resettlement.As he sees fit.
သမ္မတထရမ့်အနေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုလက်ခံတဲ့အစီအစဉ်တစ်ခုလုံးပဲဖြစ်ဖြစ်ဒါမှမဟုတ်လူအစုအဖွဲ့တစ်ခုခုကိုပဲဖြစ်ဖြစ်အချိန်မရွေးစိတ်ကြိုက်ရပ်တန့်ပစ်လိုက်နိုင်စွမ်းရှိပါတယ်
။ဒေါ်နယ်ထရမ့်အနေနဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးစဉ်ကာလတွေတုန်းကအရှေ့အလယ်ပိုင်းကမွတ်စလင်တွေအမေရိကန်နိုင်ငံနဲ့လာရောက်ခွင့်ပိတ်ပင်ပြစ်မယ်။မက္ကဆီကိုနဲ့လက်တင်အမေရိကနိုင်ငံတွေကနေတရားမဝင်ဝင်ရောက်လာသူတွေကိုပြန်ပို့မယ်လို့ပြောဆိုခဲ့ပေမဲ့လည်းဒုက္ခသည်တွေရွှေ့ပြောင်းနေထိုင်သူတွေကိုလက်မခံဘူးလို့ပြောဆိုနေတဲ့သူ့ရဲ့ဒုက္ခသည်ဆိုင်ရာ policy ပြောင်းလဲမဲ့အထက်မြန်မာနိုင်ငံသားတွေပါလာမလားဆိုပြီးစိုးရိမ်စရာရှိတယ်လို့မြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်နေသူအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကဒေါက်တာရိုဒီငါကပြောပါတယ
် Donald Trump ရဲ့ policy ကတော့ကျွန်တော်မြန်မာနိုင်ငံသားအနေနဲ့တိတ်တော့အားမရဘူးဒီအခုတောက်ချနေမှသူတမရတော့ဖြစ်မယ်ဒါပေမဲ့ရွေးကောက်ပွဲအချိုကာလမှာသူမဲဆွဲတဲ့ကိစ္စတို့ policy ချပြတဲ့အထဲမှာဒီ refugee ကိုလက်ခံဖို့တိတ်အားမပေးတဲ့လက္ခဏာတွေတွေ့ရတယ်အထူးသဖြင့်တော့အရှေ့လယ်ပိုင်း Muslim နိုင်ငံများပေါ့နော်ဒီ refugee တွေကိုလုံးဝ welcome မလုပ်တဲ့ policy မျိုးကျွန်တော်တွေ့ရတယ်အဲ့ဒီထဲမှာကျွန်တော်တို့ဗမာပြည်သား refugee တွေကလည်းအိန္ဒိယမှာဖြစ်ဖြစ်ထိုင်းမြန်မာနယ်စပ်မှာမလေးရှားမှာတောင်းနဲ့ခြိပြီးတော့အဲ့ကိစ္စတော့ကျွန်တော်တို့အမေရိကကို resettlement လုပ်ဖို့အခြေအနေနည်းနည်းမေးမိန်တယ်လို့ကျွန်တော်ယူဆတယ်လေ
လက်ရှိ2016-2019ဘာနာနှစ်အတွက်ထိုင်းနဲ့အိန္ဒိယမြန်မာနယ်စပ်ဒေသတွေအပြင်မလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်စုစုပေါင်း 14,000 ကိုလက်ခံဖို့သမ္မတဥဘာမအစိုးရကလက်မှတ်ထိုးအတည်ပြုထားပြီးဖြစ်ပေမဲ့လည်းအဲ့ဒီအစီအစဉ်ကိုသမ္မတသည့်အနေနဲ့ပြောင်းလဲကောင်းပြောင်းလဲပြစ်လိုက်နိုင်တယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ်
2016 October 1ရက်ကနေအခုဒီနှစ်2019 September 31အတွင်းတနည်းအတွင်း 14,000 လက်ခံဖို့ကွန်ဂရက်ကနေအတည်ပြုပြီးတော့ဒါဥဘာမလက်မှတ်ထိုးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီ process အတိုင်းအခုအထိဒီနေ့ထိတော့ဒါသွားနေတာဖြစ်တယ်ဒီတချို့ UNHCR ဌာနရုံးတွေကနေစစ်ဆေးပြီးတော့နည်းနည်းအခက်အခဲရှိတာတချို့ကတော့ရှိမယ်ဒါကတော့ UNHCR အပိုင်းအမေရိကန်အစိုးရရဲ့ ီ policy အရတော့သမရဥပမာလည်းမှတ်ထိုးတဲ့အတိုင်းပဲဒါဆက်ပြီးတော့သွားနေတာဖြစ်တယ်ဒီနေ့အထိတော့ဒါပေမဲ့ခုနပြောလိုပဲနောက်၄ရက်ဆိုရင်သမရတစ်ပြောင်းမယ်သူအနေနဲ့သမရတစ်ကနေဒါပြောင်းလဲလို့ရတဲ့အခြေအနေမှလည်းရှိတယ်ဆိုတော့ဘယ်လိုဆက်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်
လုံခြုံရေးရစစ်ဆေးမှုတွေထပ်မံပြုလုပ်နိုင်စရာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအမေရိကန်နိုင်ငံနဲ့ဝင်ရောက်ခွင့်ပိတ်ပင်ထားလိုက်မယ်လို့ဒုက္ခသည်ရေးရကြွန့်ကျင်သူတွေကခံမှန်းပြောဆိုနေကြပါတယ်အဲ့ဒီလိုပိတ်ပင်လိုက်မယ်ဆိုရင်တော့အမေရိကန်နိုင်ငံနဲ့နှစ်စဉ်ဝင်ရောက်လာနေတဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူစုစုပေါင်း40ကနေ45ရာခိုင်နှုန်းအထိထိခိုက်သွားနိုင်မယ်လို့ဆိုပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်မင်းမြန်တင်ပြခဲ့တာပါရှင်အခုလာမဲ့တောက်ကြနေဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်ရွေးကောက်ခံသမ္မတဟာတရားဝင်ကြံသစ္စာကျင်းဆိုပြီးတော့သမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်အုပ်ချုပ်မှုအတွေ့အကြုံရှိတဲ့သမ္မတအသည့်အနေနဲ့အမေရိကန်နိုင်ငံရေးရဲ့အာဏာအပြန့်အလှန်ထိန်းချုပ်မှုစနစ်တို့ကြားလိုက်လျောညှိတွေ့ဖြစ်နိုင်မလားဆိုတာကိုလည်းဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်အစိုးရပိုင်းအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့အင်တာနက်လုပ်ငန်းရှင်ဂရေဂျွယ်တထေးဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တော့ကသူ့ရဲ့စီးပွားရေးလုပ်ငန်းမှာကြွန့်ကျင်ပိုင်နိုင်မှုတွေကိုထောက်ပြခဲ့ပြီးအမေရိကန်ကိုပြန်လည်ဥမော်လာအောင်လုပ်ပေးမယ်လို့ဂရီပေးမဲဆွယ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာသူကအခုလိုပြောသွားပါတယ
်။ I've spent my entire life in business looking at the untapped potential in projects and in people all over the world. That is now what I want.
ကျွန်တော်အနေနဲ့ကျွန်တော်ဘဝတစ်လျှောက်လုံးစီးပွားရေးကိုပဲလုပ်ကင်လာခဲ့တာဖြစ်ပါတယ်။ကျွန်တော်ဘဝမှာလုပ်ငန်းအတစ်တွေနဲ့လူတွေရဲ့လုံနိုင်စွမ်းရည်ကိုကျွန်တော်လေ့လာခဲ့ပါတယ်။အဲ့ဒီတိုင်းကမ္ဘာတစ်ဝှမ်းမှာရှိတဲ့စီးပွားရေးလုပ်ငန်းအတစ်တွေနဲ့လူတွေရဲ့လုပ်ကင်နိုင်စွမ်းကိုကျွန်တော်လေ့လာခဲ့တာဖြစ်ပါတယ်။ဒီတိုင်းမှာပဲကျွန်တော်တို့နိုင်ငံမှာရှိတဲ့လူတွေရဲ့စွမ်းပကားကိုလည်းကျွန်တော်မြင့်တင်ပေးဖို့ရည်ရွယ်ပါတယ်
။ဒါပေမဲ့လို့ Mr. Trump ကအမေရိကန်သမ္မတတဦးအနေနဲ့အာဏာကိုအလွန်ကျွံမသုံးနိုင်အောင်နိုင်ငံရဲ့စနစ်မှာ checks and balance လို့ခေါ်တဲ့အပြန်လှန်အာဏာထိန်းချုပ်မှုစနစ်တွေရှိနေတဲ့အတွက်ကြောင့် Trump အနေနဲ့သူလှုပ်ချင်တယ်လို့လှုပ်လို့မရအောင်ဘလို့စနစ်တွေအရထိန်းညှိသွားနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။လွှတ်တော်အနေနဲ့ Republican တို့ကြီးစိုးပြီးသမ္မတကလည်း Republican ဖြစ်နေတဲ့အတွက်လွှတ်တော်အမတ်တွေအနေနဲ့ Trump ကိုဘလို့ထိန်းချုပ်ထားနိုင်မလဲဆိုတာကတော့စိတ်ဝင်စားစရာပါ။ဥပဒေတွေပြဋ္ဌာန်းရမှာသမ္မတတဦးအနေနဲ့လွှတ်တော်ရဲ့အတီးပြုတ်ချက်ရယူဖို့လိုအပ်တယ်လို့သမ္မတခန့်အပ်တဲ့အစိုးရအဖွဲ့ဝင်တွေအပြင်လစ်လတ်နေတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ရမှာသမ္မတကအမိတင်သွင်းရမှာလဲအထက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တာဖြစ်ပါတယ်။ဒါအပြင်သမ္မတအနေနဲ့ကျင့်ဝတ်နဲ့မညီဥပဒေချိုးဖောက်မှုကျူးလွန်ခဲ့ရင်လွှတ်တော်ကအရေးယူနိုင်တာလည်းဖြစ်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံမှာစတုထမှန်တိုင်းဖြစ်တဲ့သတင်းလွတ်လပ်ခွင့်ထိန်းသိမ်းဖို့အရေးကြီးတဲ့အတွက်ကြောင့်လဲထရမ့်နဲ့သတင်းမီဒီယာကြားမကြေလည်တဲ့ဆက်ဆံရေးဟာလည်းသတိထားစရာအချက်တစ်ရပ်ဖြစ်ပါတယ်။ရွေးကောက်ခံသမ္မတထရမ့်ရဲ့ရုရှား၊အီရန်၊တရုတ်စသဖြင့်နိုင်ငံကြီးတွေပေါ်ထားရှိမဲ့နိုင်ငံခြားရေးမူဝါဒတွေဟာလည်းဒွိဟဖြစ်စရာတွေပေါ်ပေါက်နေတာဖြစ်ပါတယ်။အခုလိုအခြေအနေမျိုးမှာမကြမီအမေရိကန်ရဲ့သမ္မတဖြစ်လာမဲ့ဒေါ်နယ်ထရမ့်ပေါ်အမေရိကန်ရောက်မြန်မာတချို့ကဘလို့မြင်ကြပါသလဲ။အိန္ဒိယသနားပြည်နယ်မှာနေထိုင်သူဒေါက်တာတွင်စေကအခုလိုပြောပါတယ
်။ဒေါ်နယ်ထရမ့်ရဲ့တဒန်းမှာတော့ကျွန်တော်တို့မမျှော်လင့်တာတွေဖြစ်နိုင်တယ်ဆိုတဲ့မှန်ဆချက်တစ်ခုပေါ့။နောက်တစ်ခုကလည်းစိုးရင်ချက်ဒီလေတော်တော်များတယ်ပေါ့နိုင်ငံတကာကိစ္စရောအမေရိကန်ပြည်ထောင်စုအတွင်းကပြည်တွင်းရေးကိစ္စတွေရောနောက်ဆက်ပြောရင်ဒီအမေရိကန်ကိုလာနေကြတဲ့တခြားနိုင်ငံကအထူးသဖြင့်ကျွန်တော်တို့ဗမာနိုင်ငံကလူတွေတွေ့ရောကတော့ဘာဖြစ်လာမလဲဆိုတာမှတ်မှုတော်တော်ခက်တဲ့ကာလဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျနယူးယောက်မြို့မှာနေထိုင်သူအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုမှအလုပ်လုပ်နေတဲ့မတ်ဖြူစင်ကအခုလိုပြောပါတယ်
The Trump administration မှာတော့အခုအကျဉ်းမြင့်တော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုရှိနေတဲ့ဒီ affordable care ဆိုတာလူတိုင်းကျန်းမာလုံခြုံရနိုင်တဲ့ဆူချက်ဒီ Obama လုပ်ထားတဲ့ဟာကိုသူတို့အသာထုတ်ဖို့လုပ်နေတယ်ဆိုတဲ့ဟာရင်းရှိတယ်ပေါ့လောက်ကင်အခွင့်အလမ်းနဲ့ပတ်သက်လာလို့ရှိရင်တော့ Trump ကတော့ဒီလိုဆက်ယုံလုပ်ယုံနေလို့ဒီတဲကိုပြန်ဝင်အောင်လုပ်မယ်လို့ဘာလို့ပြောတာမျိုးမရှိဒါပေမဲ့လက်ကက်လက်တွေမှာအဲ့ဒါတွေကတကယ်ကတော့ခက်ပါပဲမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့ကတော့ Trump ကတော့ကောက်ပွဲကလေးကသူကကိုယ်စကားတွေကိုမစင်မစင်ပြောတာတွေပေါ့နော်အမျိုးသမီးတွေကိုထိခိုက်မှုတွေအများကြီးရှိခဲ့တာတွေရှိတော့အမျိုးသမီးဒီအထူးတစ်ခုလုံးကတော့အရန်ဆိုးရင်ပူပန်မှုတွေများရှိကြတယ်လေအထူးသဖြင့်ဒီ reproductive rights လို့ခေါ်တဲ့ဒရေသားအာတာမင်းခွင့်ဒရေသားပြဋ္ဌာန်းရေးလို့ဒါမျိုးတွေ ဆုံးချုပ်ဖို့ရှိတယ်ဆိုပြီးတော့အရန်ကိုဆိုရင်ဒီဘက်မှုတွေရှိကြတယ်
သမရသစ်ကျန်းသစ်စာချိန်ဆပွဲပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာတော့အမေရိကန်အမျိုးသမီး2သိန်းလောက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာကိုသမရသစ်အစိုးရကိုပြသနိုင်ဖို့ဝါရှင်တန်မြို့တော်မှာခြေတက်ဆန္ဒပြဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်ဒီရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်မြန်မာနိုင်ငံမှာဟိုတယ်အသေးစားတွေပို့ပြီးတော့ရှိလာတဲ့အတွက်နိုင်ငံတကာခရီးသည်တွေနဲ့တက်ခိုကန်မမျှတာတဲ့ပြဿနာမျိုးမရှိနိုင်တော့ဘူးလို့အရှိတောင်အာရှခရီးသွားလုပ်ငန်းအကြီးအကဲတယောက်ကပြောပါတယ်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေမှာလူလတ်တန်းစားတွေများလာတဲ့အတွက်ကမ္ဘာလှည့်ခရီးသွားလုပ်ငန်းတိုးတက်လာတဲ့တစ်ချိန်တည်းမှာဒီလုပ်ငန်းရေရှည်တိုးတက်ဖို့အရေးကြီးတဲ့အခြေခံအဆောက်အုံပိုင်းကိုပိုးပြီးရင်းနှီးမြှုပ်နှံကြဖို့အစိုးရတွေကိုတိုက်တွန်းနေကြပါတယ်။အခု2019ခုနှစ်အတွင်းအာဆီယံဒေသရဲ့ခရီးသွားလုပ်ငန်းအခြေအနေကို VOA သတင်းတောက်ရွန်ကော်ဘင်ဘန်ကောက်ကနေသတင်းပေးပို့ထားပါတယ်။မဆုမြမွန်ကပြောပြပေးမှာပါရှင်။
အာရှစီးပွားရေးတိုးတက်လာတာနဲ့တနိုင်ငံချင်းဝင်ငွေတိုးလာတာကြောင့်အာရှခရီးသွားလုပ်ငန်းဟာခိုင်ခိုင်မာမာတိုးတက်နေပါတယ်။ကမ္ဘာလှည့်ခရီးသွားလုပ်ငန်းဟာအာရှဒေသစီးပွားရေးတိုးတက်ရေးအတွက်အဓိကအထောက်အကူပြုနေတဲ့လုပ်ငန်းတစ်ခုဖြစ်တာကြောင့်ရေရှည်ဆက်လက်တိုးတက်နိုင်အောင်လို့အစိုးရရဲ့အနေနဲ့အခြေခံအဆောက်အုံပိုင်းပိုမိုကောင်းမွန်အောင်လုပ်ကြဖို့လိုတယ်လို့ထောက်ပြနေကြပါတယ်။အာရှပစိဖိတ်ဒေသလေကြောင်းလိုင်းများအသင်း AAPA ရဲ့ညွှန်ကြားရေးမှူးချုပ်အန်ဒရူးဟာ့တ်မန်ကအာရှခရီးသွားလုပ်ငန်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုလိုပြောပြပါတယ
်။ The challenges areWhether the infrastructure keeps up, and by infrastructure we mean airports.
စင်ကာပူကတော့လာလေတဲ့ခီးတဲ့ပမာဏနဲ့ညီမျှတဲ့အခြေခံအဆောက်အုံပိုင်းလုံလောက်မှုရှိရလားဆိုတာပါ။အခြေခံအဆောက်အုံဆိုတဲ့နေရာမှာလေစိတ်တွေ၊ပြေးလန်းတွေ၊ခီးတဲ့အဝင်အထွက် gate တွေ၊လေရင်အစင်းအတက်အစီအစဉ်တွေ၊လေကြောင်းသွားလာမှုစနစ်တွေအားလုံးပါပါတယ်
။ Asia Pacific ဒေသမှာကမ္ဘာလှည့်ခီးသွားလုပ်ငန်းနဲ့ဆိုင်တဲ့အလုပ်ကိုင်တွေအတွက်2016ခုနှစ်အတွင်းမှာလူပေါင်း66တန်းခွဲကျော်အလုပ်ရခဲ့တယ်လို့ကမ္ဘာလှည့်ခီးသွားနဲ့ခီးသွားလုပ်ငန်းကောင်စီ WTTC ကပြောပါတယ်။ဒေတာရင်းစီးပွားရေးမှာဒီလုပ်ငန်းတွေကရရှိတဲ့ဝင်ငွေက 3.65 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအရှေ့တောင်အာရှဒေသကိုလာကြတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်စုစုပေါင်းတန်း100ကျော်သွားပါပြီ။အဲ့ဒီထဲကထပ်ဝက်လောက်ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကဖြစ်ကြပါတယ်။ဒေတာရင်းလူလတ်တန်းစားအရေအတွက်က2020ခုနှစ်မကုန်ခင်မှာတန်း400အထိရှိလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ခီးသွွားလုပ်ငန်းအလျင်မြန်တိုးတက်နေတဲ့အာဆီယံနိုင်ငံတွေထဲမှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့လည်းပါဝင်ပါတယ်။ကမ္ဘောဒီးယားနိုင်ငံစီကို2016ခုနှစ်အတွင်းရောက်လာတဲ့ကမ္ဘာလှည့်ခီးတဲ့အရေအတွက်က9တန်းအထိစံချိန်တင်အောင်များခဲ့ပြီးတော့6သိန်းလောက်ကတရုတ်နိုင်ငံကခီးတဲ့တွေဖြစ်ကြပါတယ်။2015ခုနှစ်ကတည်းကခီးတဲ့အရေအတွက်20ရာခိုင်နှုန်းပိုပြီးတော့များလာခဲ့တာပါ။မြန်မာနိုင်ငံမှာဆိုရင်လေနိုင်ငံရေးအရာတိုးတက်မှုတွေကြောင့်အခုနှစ်ပိုင်းတွေအတွင်းမှာခီးတဲ့အရေးအတွက်တိုးတက်လာခဲ့ပါတယ်။ဟိုတယ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းပိုင်းမှာပို့ပြီးတော့ရင်းနှီးမြှုပ်နှံကြတဲ့အတွက်ဟိုတယ်ကန်းကားတွေဈေးကြီးတာနဲ့ဟိုတယ်ကန်းမလုံလောက်တဲ့ပြဿနာတွေလည်းအခု2019ခုနှစ်မှာမရှိနိုင်တော့ဘူးလို့ Asian Trails ခီးသွွားလုပ်ငန်းကအမှုဆောင်အရာရှိချုပ် Lauren Cancel ကပြောပါတယ
်။ Going into this high season it has changed.And there is more capacity there are more small hotels
အခုအဲ့ဒီများတဲ့ခီးသွွားရာသီမှာအခြေအနေတွေပြောင်းသွားပါပြီဟိုတယ်ကန်းတွေပိုများလာတယ်ဟိုတယ်တိလေးတွေပိုဖွင့်လာကြတယ်ဒါကြောင့်အခုနှစ်မှာပြီးခဲ့တဲ့ခီးသွွားရာသီနှစ်ခုမှာကြုံခဲ့ရတယ်လို့အဲ့ဒီနဲ့ဟိုတယ်အခန်းမလောက်တဲ့ပြဿနာမျိုးရှိတော့မယ်မထင်ပါဘူ
းမြန်မာနိုင်ငံမှာတာဝန်သိခီးသွွားလုပ်ငန်းတိုးတက်ဖို့ကိုလည်းခီးသွွားလုပ်ငန်းတာဝန်ရှိသူတွေကစူးစမ်းနေကြပါတယ်လာမယ့် January 20ရက်နေ့ကနေ22ရက်နေ့အထိလဲနိုင်ငံတကာခီးသွွားပြပွဲကြီးကိုရန်ကုန်မြို့မှာပြသဖို့စီစဉ်နေကြပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံမှာဆိုရင်လဲဟိုချီမင်းမြို့ကတန်ဆောင်ငယ်နိုင်ငံတကာလေစိတ်ကိုအကြီးအကျယ်တိုးချဲ့မယ်လို့အစိုးရကကြေညာခဲ့ပြီးတဲ့နောက်မှာခီးသွွားဧည့်သည်တွေပိုများလာခဲ့ပါတယ်အနာဂတ်မှာတရုတ်နိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကခီးတဲ့ပမာဏအတွက်လုံလောက်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့အခြေခံအဆောက်အုံပိုင်းကိုတိုးတက်အောင်ပြင်ဆင်ထားဖို့လိုမယ်လို့ကမ္ဘာခီးသွွားနဲ့ခီးသွွားလုပ်ငန်းကောင်စီ WTTC ရဲ့အကြီးအကဲကအရှေ့တောင်အာရှအစိုးရတွေကိုမကြာခင်တုန်းကပဲတိုက်တွန်းခဲ့ပါတယ်။အာရှခီးသွွားလုပ်ငန်းမှာထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာတော့တရုတ်ခီးတဲ့တွေမျက်စိကြအောင်လို့ပုဂ္ဂလိကကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေကဈေးချိုတဲ့ခီးသွွားအစီအစဉ်တွေလုပ်ပြီးတော့တစ်ဖက်မှာဈေးကြီးတဲ့ဝန်ဆောင်ကားတွေယူတာမျိုးဈေးကြီးတဲ့အမှတ်တရပစ္စည်းတွေရောင်းတာမျိုးကိုလုပ်ခဲ့လို့နှိမ်နင်းခဲ့ပြီးတဲ့နောက်မှာတော့တရုတ်ခီးတဲ့အရေးအတွက်ဟာသီးသီးသားသားကြာဆင်းသွားခဲ့ပါတယ်ထိုင်းနိုင်ငံစီလာကြတဲ့ကမ္ဘာလှည့်ခီးတဲ့တန်း30လောက်မှာတရုတ်ခီးတဲ့က8တန်းလောက်ရှိပါတယ်။အာဆီယံနိုင်ငံတွေမှာခီးသွွားလုပ်ငန်းတိုးတက်ဖို့ဆိုရင်တာဝန်သိခီးသွွားလုပ်ငန်းမျိုးကိုပိုအားပေးဖို့နဲ့ အဲ့ဒါတွေအတွက်ပြည်ဝင်ခွင့်ဗီဇာလွယ်လွယ်ကူကူရနိုင်မဲ့စနစ်တွေလုပ်ပေးဖို့အရေးကြီးတယ်လို့ပညာရှင်တချို့ကတော့ထောက်ပြကြပါတယ်လက်ရှိမှာမြန်မာနိုင်ငံကနေအာဆီယံနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊လာအိုစ်၊ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်း၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုကမ္ဘာလှည့်ခီးသွွားအနေနဲ့သွားလို့ရှိရင်ဗီဇာမလိုပါဘူး။အခု2019ခုနှစ်မတကုန်ခင်မြန်မာနိုင်ငံအပါအဝင်အာဆီယံဒေသစီကိုနိုင်ငံတကာခီးသွွားဧည့်သည်တန်120လောက်လာရောက်နိုင်ဖို့မျှော်မှန်းထားကြပါတယ်။ဒီကြီးမှန်းချက်အတိုင်းပြည့်မီအောင်ဘယ်လိုစူးစမ်းကြမလဲဆိုတာကိုစင်ကာပူနိုင်ငံမှာအာဆီယံတူရစ်ဇင်ဖိုရမ်ဆွေးနွေးပွဲကို January 16ရက်နေ့ကနေပြီးတော့20ရက်နေ့အထိကျင်းပပြီးတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်ရှင
်။မဆူမြန်မောင်ပြောပြသွားတာပါရှင်။အခုတော့မနေ့ကစတင်တဲ့ဒီခရီးအများပြည်သူတုံခီးသွားလာရေးစနစ်အကြောင်းပြောပြပေးအောင်ပါပါရှင်။ရန်ကုန်တိုင်းအစိုးရကမနေ့ကစတင်လိုက်တဲ့ YBS ဘတ်စကားပြည့်စွဲရေးစနစ်တွေဟာကြိုတင်ပြည့်စုံမှုအားနည်းတဲ့အတွက်ပြည်သူတွေအခက်ကြုံရတယ်ဆိုတဲ့အတန်တွေကြားနေရပေမဲ့အချိန်နဲ့တပြေးညီပြုပြင်ပြောင်းလဲသွားမယ်ဆိုရင်ပြည်သူတွေအတွက်ကောင်းမွန်တဲ့ရင်ပြည့်စွဲရေးစနစ်တစ်ခုဖြစ်လာနိုင်တယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တချို့နဲ့စီမံခန့်ခွဲရေးလေ့လာသူတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် YBS ဘတ်စကားပြည့်စွဲရေးစနစ်တွေစတင်လိုက်တဲ့နေ့မှာပဲခီးတဲ့ဒီဟာသူတို့သွားလူတဲ့နေရာကိုအရောက်သွားနိုင်ဖို့အခက်ကြုံရသလိုခီးစိတ်ပိုကုန်ကြတယ်ဆိုတဲ့ညီတွားတန်တွေကိုလည်းလူမှုမီဒီယာတွေမှာကြားနေရပါတယ်။ရန်ကုန်မြို့ကံပြည်သူတွေမနှစ်သက်တဲ့မာထာတာဘတ်စကားစနစ်ကိုဖျက်သိမ်းပြီးအခုအစ်စ်ပြေးဆွဲတဲ့ YBS စနစ်ဟာစမ်းသက်စနစ်အစ်စ်တစ်ခုဖြစ်ပါတယ်။စမ်းသက်စနစ်ကိုအကောင်အထည်ဖော်တဲ့အခါပြည်သူတွေအစဉ်ပြေးစေဖို့ဆိုရင်မြို့နယ်တချို့မှာအစမ်းသဘောပြေးဆွဲကြည့်ပြီးအကျိုးအပြည့်ရလဒ်တွေကိုအပြန်လှန်လေးလာသုံးသပ်ပြီးမှရန်ကုန်မြို့ကြီးတစ်ခုလုံးကိုပြေးဆွဲတာမျိုးစီစဉ်ပေးတဲ့လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
။လူတွေမစိုက်တော့တဲ့အတွက်မထပ်ပါကိုချုပ်ဖို့ရန်ကုန်တိုင်းဒေသကြီးဆိုရတာပြင်ဆင်တာဖြစ်တဲ့။ဒါပေမဲ့ဒီလိုစီစဉ်တဲ့အခါမှာကျမတို့ဒီခရိုင်လေးခုစလုံးကိုနိုင်နေအများကြီးနဲ့ပြေးဆွဲနေတာဖြစ်တယ်။အဲ့တော့ကျမရဲ့ဆာမအရာဆိုရင်တော့ကျမက pilot project အနေနဲ့ခရိုင်တစ်ခုကိုစပြီးတော့လုပ်စီခြင်းပဲ။ပြီးရင်ကျောင်းသားတွေအတွက်ကျောင်းသားတွေအနေနဲ့ပြစ်ပတ်မစီရပဲနဲ့သူတို့တက္ကသိုလ်တွေကိုတိုင်းရိုက်ရောက်တဲ့ line တွေကိုအရင်စီစဉ်ပေးလိုက်အဲ့လိုစီစဉ်ပေးထားတယ်ဆိုရင်နံပါတ်၁ကုန်ကျစရိတ်နေတယ်အခုလူလူတွေကအော်နေတာက line တွေကရှုပ်ထွေးရဲနားမလဲဘူးနောက်တစ်ခုကကုန်ကျစရိတ်ကခိုင်း200 line ကိုအခု600လောက်တနည်းကိုကုန်တာဖြစ်တယ်လို့ပြောတယ
်လူတွေစိတ်ပြတ်နေတဲ့မထာတာစနစ်ပြတ်သိမ်းတာကိုကြိုးစိုးပေမဲ့ YBS ဘတ်စကားပြည်ဆွေးရေးစနစ်တွေဟာကြိုတင်ပြင်ဆင်မှုလေးလာဆန်းစစ်မှုတွေအားနည်းခဲ့တာသတိထားမိတယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းတာဝန်ခံဦးမြတ်သူကသုံးသပ်ပါတယ
်ဒီမထတာစနစ်ကအင်တာမဆိုးရွားတဲ့စနစ်ပေါ့နော်ဒါကိုပြုပြင်မှုစူးစမ်းတာကိုတော့ကျွန်တော်တို့အတိမတ်ပြုပါတယ်သို့သောသူပြေသနာလောက်ခါအားကိုကျေကျေပြင်းပြင်းပေါ့နော်တိုင်မင်တာမျိုးမရှိဘဲနဲ့နော်သူတို့ဒီဟာကို volunteer တွေနဲ့ဖြည့်ရှင်းမယ်ဆိုတော့ဒီမီဒီယာအားသုံးပြီးတော့မှလုပ်တယ်သို့သော volunteer 800ဆိုတာရန်ကုန်တမျိုးလုံးမှာဘာမှမဟုတ်ဘူးနောက်ပြီးတော့ဒီတစ်ခုခုဖြစ်လာရင်ဒါကိုပြန်ကင်တွယ်ဖို့အတွက်စီမံထားတဲ့ဟာတွေဘာမှမတွေ့ရကားကြီးတွေပို့လို့ဖို့လုံမလားအဲ့ဒါဆိုလို့ချင်းကားကြီးတွေနောက်နေ့တွေမှာပို့လို့အောင်ဘယ်လိုလုပ်မလဲဒီလိုမြန်မြန်ဆန်ဆန် response လုံးလာနိုင်တော့အတိုင်းအတာတစ်ခုတည်းတော့ဟိုပြည်လေကောင်းပြည်လေဝါနိုင်တာပေါ့လေ
တကယ်တော့ရန်ကုန်တိုင်းအစိုးရဟာပြည်သူလူထုအတွက်ကောင်းမွန်တဲ့စနစ်သစ်တစ်ခုဖြစ်လာအောင်စီစဉ်နေတာသာဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဟလာပြည်သူလူထုမစိုက်တဲ့မထတာကိုဖြုတ်ပေးရတာပါနောက်တစ်ချိန်မှာပြည်သူလူထုအတွက်သက်တောင့်သက်သာဖြစ်စေမယ့်အများအဆိုင်နဲ့တက်မဲ့ဘတ်စကားလိုက်နေဖြစ်ပေါ်လာဖို့အခုတည်းကကြောင်းလဲရတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့ဆက်ဆံနေဖြစ်တဲ့အတွက်အခက်အခဲလေးတွေ့နိုင်တယ
် YBS စနစ်တည်းစတင်ပြေးဆွဲခြင်းမှာခီးတဲ့တွေကိုစေတနာဝန်ထမ်းကူညီသူရန်ကုန်တမျိုးလုံးယာနဲ့ချီရှိခဲ့ပေမဲ့တကယ်တမ်းမှာဒီတဲ့မကရှိဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်အထူးသဖြင့်ရင်ညောပိတ်ဆို့မှုအကြီးမားဆုံးဖြစ်နေတဲ့ရန်ကုန်တင်ကြီးစင်းမီးပွိုင်လိုနေရာမျိုးကိုဖြေရှင်းဖို့လိုတယ်လို့ဦးမြတ်သူကထောက်ပြပါတယ
်အခုရန်ကုန်မြို့ထဲမှာဆိုရင်ဒီမျိုးရဲလမ်းကျတာရဲ့အတိအကျအကြောင်းချက်ကတင်းကြီးစင်းမီးပွိုင်မှာဖြစ်နေတာအဲ့အဲ့တင်းကြီးစင်းမီးပွိုင်ကိုဘလို့ပြေကျော့အောင်လုပ်မလဲဆိုတာเนาะရင်နေရဲလို့မယ်ပြီးရင်အဲ့သူ့ဘေးကရံမှာဝင်နေမှာဟိုအထက်မြင့်ဟိုကားကြံနာစခန်းတွေမျိုးဖွင့်ပြီးတင်းကြီးစင်းကားတွေကိုရှင်းဖို့ကြိုးစားမယ်ဘတ်ပေါင်းစုံကနေချင့်ကက်တဲ့ပုံစံမျိုးနဲ့တွားမှာเนาะရင်နေရဲကလည်းအဲ့နေရာမှာအဆက်မပြတ်เนาะဒီရင်ကြောတွေကိုရှင်းပေးမှရမယ
်အခုကာလဟာရန်ကုန်တိုင်းဒေသကြီးလွတ်တော်တလတာရန်နာထားတဲ့ကာလဖြစ်ပြီးလွတ်တော်ပြန်ဆတဲ့အခါဒီ YBS စနစ်တစ်ပြဿနာကိုသုံးသက်ဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် BOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနီမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။မနက်9နာရီထိဆက်ပြီးတော့နားဆင်နိုင်နေမယ့်အစီအစဉ်တွေထဲမှာတော့ American, Indian, 3 English သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
But the pace of labor market improvements in the developed countries is slowing.
ကမ္ဘာတဝန်းစီးပွားရေးနဲ့အလုပ်ကင်တွေမတည်ကြမှုကကမ္ဘာအလုပ်သမားစီးကွက်ကိုထိခိုက်နေတဲ့အကြောင်းကိုနှာစင်ကြရမှာပါ။အရင်နောက်မှာတော့သုတဆုံနဲ့အမေရိကန်တခွင်အစည်းအဝေးကိုလည်းနှာစင်ရမှာဖြစ်ပါရဲ့ရှင်။ဒီလိုအစည်းအဝေးတွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြဲဦးဆောင်မွေကောက်နှုတ်တင်ပြပေးထားတာကိုနှာစင်ရအောင်ပါရှင်
။ The Lady and the Rohingya အမျိုးသမီးကြီးနဲ့ Rohingya ဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာရဲ့ Editor အာဘော်နဲ့အတွေ့အမြင်ဆက်မင်းနာမှာDavid Scott Mathiasen ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကဒေါအောင်ဆန်းစုကြည်ကိုရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းကြည့်တဲ့နှုန်းကမြန်မာဆိုရိုးရှိတဲ့အတိုင်းကြီးတဲ့ပြဿနာကိုတင်းငယ်အောင်တင်းငယ်တဲ့ပြဿနာကိုပပျောက်သွားအောင်လုပ်ရမှာပေါ့လို့ပြောနေပြောဆိုခဲ့မှုကြောင့်အဆချီပြီးတော့ရေးသားထားပါတယ်။ NLD အစိုးရတက်လာပြီးတစ်နှစ်လောက်ကြာမှာတော့ရိုဟင်ဂျာအရေးပြဿနာဟာကြီးထွားတဲ့ကြီးထွားလာခဲ့ပါတယ်။ရိုဟင်ဂျာအများစုနေထိုင်ရာရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးဓာရီကိုလစ်လျူရှုနေရပါမလားဆိုပြီးတော့လေဒေါအောင်ဆန်းစုကြည်ဟာပြပြနှစ်နှစ်ဝေဖန်တိုက်ခိုက်ခံရတယ်လို့အခုချိန်မှာတော့မတရားပြုကျင့်နေတာကိုလက်ပိုက်ကြည့်နေတယ်ဆိုပြီးတော့လေစွတ်စွဲတာကိုခံနေရပြီလို့ရေးသားထားပါတယ်တချို့ဝေဖန်ချက်တွေဟာဖြစ်တင်ပေမဲ့တချို့ကတော့ NLD အစိုးရအတွက်စိတ်ကတိကောက်ဖြစ်เสียကောင်းတယ်လို့ဆိုပါတယ်တချို့တက်ကြွလှုပ်ရှားသူတွေလွတ်လပ်တဲ့မီဒီယာတွေကထင်ရမြင်ရတွေကိုလွယ်လွယ်ပဲပြစ်တင်ဝေဖန်လိုက်ကြတာပါဒီလိုရကရခိုင်ပြည်နယ်ကအရေးအဖြစ်မှန်ကိုရှုတ်ထွေးမိမ့်မိန်စေပြီးတော့ဖြည့်ရှင်းရလဲခက်စီတယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာတန်းပြည်ကိုဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်သွားတဲ့စစ်အုပ်ချုပ်ရေးစနစ်စီကနေအမွေကိုလက်လွဲယူခဲ့ရတာသာဖြစ်တယ်လို့ချောင်းမရှင်ကထောက်ပြထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းမြန်မာနေဆက်ရဲစခန်းတွေစီးနင်းတိုက်ခိုက်ခံရခဲ့မှုကပိုးပြီးတော့ဆိုးရွားအောင်မီးထိုးပေးလိုက်ပါတယ်။ဒီကြားထဲမှာလူမှုမီဒီယာတွေနဲ့မီဒီယာတချို့ကလည်းဖန်တီးလောက်ကျန်တဲ့သတင်းတွေမမှန်ကန်တဲ့သတင်းထက်ပုံတွေကိုဖော်ပြမှုတွေရှိခဲ့တဲ့အကြောင်းထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာမှာလူခွင့်ရေးမီးရှို့တဆောင်အဖြစ်ထင်ပေါ်ကျော်ကြားခဲ့မှုကလည်းထိခိုက်သွားစေခဲ့တယ်လို့យေတာထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေဟာရိုဟင်ညာအရေးပေါ်အမှန်တကယ်ကူညီဖြည့်ရှင်းပေးလိုတယ်ဆိုရင်ရှုပ်ထွေးပွေလီတဲ့လက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုအခြေအနေကိုနားလည်ထားဖို့လိုတယ်လို့ရိုဟင်ညာတွေကြုံတွေ့နေရတဲ့ပြဿနာနဲ့အတိတ်နဲ့ကိုလည်းချင်းရင်တက်ဖို့လိုအပ်ကြောင်းရေးသားထားပါတယ်။ဥရသမကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တက်တန်းကုံဆုံးသွားပြီးတဲ့နောက်အနာဂတ်အခမ်းကဏ္ဍကတော့တိတ်ပြီးတော့မတည်ကြသေးဘူးဆိုပြီးတော့ Seamus Matoff ရေးသားထားတဲ့စောင်းမကို ARD online မှာဖတ်ရှုရပါတယ်။ဒီဇင်ဘာလမှာတက်တန်းကုံဆုံးသွားတဲ့ကုလအတွင်းမှုချုပ် Mr. Ban Ki-moon နဲ့တူသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အိန္ဒိယနိုင်ငံသားဝင်ရင်တန်တမန်ဟောင်း VJ နမ်ဘီယာရဲ့တာဝန်လဲပြီးဆုံးသွားခဲ့ပြီဖြစ်တယ်လို့យေတာထားပါတယ်။မစ္စတာနမ်ဘီယာဟာမြန်မာပြည်ကိုအခေါက်ခေါက်သွားခဲ့တယ်လို့ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုလည်းသွားရောက်ခဲ့ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပုံမှန်မြန်မာပြည်အကြောင်းအစီရင်ခံခဲ့သူဖြစ်တယ်လို့យေတာထားပါတယ်။2012ခုနှစ်ကတည်းကမြန်မာနိုင်ငံကညီညာရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီးကချင်ပြည်နယ်ကလှိုင်းစာမိုင်းကြယန်၊ကရင်ပြည်နယ်ကလော်ခီလာစတဲ့နေရာတွေမှာကျင်းပတဲ့ညီလာခံတွေကိုလည်းတက်ရောက်ခဲ့သူဖြစ်ပါတယ်။Mr. Ban Ki-moon ရဲ့နေရာမှာဆက်ခံလိုက်တဲ့ကုလအတွင်းမှုချုပ်တဲ့ Antonio Guterres ကတော့ Mr. Nambiya ရဲ့နေရာမှာအစားထိုးမဲ့သူဘသူဆိုတာမကြေညာသေးသလိုကိုယ်စလေတယောက်ခံထားမှလားဆိုတာလည်းကွဲကွဲပြားပြားမသိရသေးတဲ့အကြောင်းရေးသားထားပါတယ်
ရန်ကုန်တိုင်းမှာနေပေါင်းများစွာပြည့်ဆွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တည်ရပေါ်လာပါပြီ။ဒီဘတ်စကားစနစ်တည်အပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘလို့မြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဒီနေ့ညတော်ရလေးလာမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေထောက်ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုတဲ့သဘောဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်းပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေထောက်ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရာမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမယ်ပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာလာတဲ့စီစဉ်တက်ဆက်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုနားဆင်လေ့လာပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုလည်းနားဆင်ကြရပါမယ်ရှင်။ကမ္ဘာတစ်ပွန်းစီးပွားရေးနဲ့အလုပ်ကိုင်ဆိုင်ရာကိစ္စရပ်တွေမှာမတေချာမှုတွေဖြစ်ပေါ်နေတာကကမ္ဘာအလုပ်သမားစျေးကွက်ကိုထိခိုက်နေတဲ့အကြောင်း ILO ပြည်ပဆိုင်ရာအလုပ်သမားအဖွဲ့ကပြောပါတယ်။အခုနှစ်အတွက်တစ်ကမ္ဘာလုံးအတိုင်းအတာနဲ့အလုပ်လက်မဲ့အရေးအတွက်ဟာ200တန်းကျော်ရှိနိုင်တယ်လို့ ILO ကခန့်မှန်းထားတာကြောင့်ဒါဟာမနစ်ကတဲ့ဆိုင်ရင်အလုပ်လက်မဲ့အရေးအတွက် 3.4 ရာခိုင်နှုန်းများလာတာလည်းဖြစ်ကြောင်း VOA သတင်းတောက် Lisa Schlein ပြပို့ထားတဲ့သတင်းပေါ်အခြေခံပြီးအခုသတင်းဘက်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
ကမ္ဘာလုံးဆိုင်ရာအလုပ်လက်မဲ့အရေးအတွက်ဟာအခုနှစ်2019ခုနှစ်တင်သာမကပဲလာမယ့်2018ခုနှစ်အထိတိုးမြှားလာနိုင်ကြောင်းကုလသမဂ္ဂလက်အောက်ခံ ILO အပြည်ပြည်ဆိုင်ရာအလုပ်သမားကြီးအဖွဲ့ကဇန်နဝါရီလ12ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်မှာတော့တကမ္ဘာလုံးအတိုင်းအတာနဲ့အလုပ်လက်မဲ့အရေးအတွက်ဟာ 2.8 တန်းအထိတိုးလာနိုင်တယ်လို့ဆိုပါတယ်။အခုလိုအလုပ်လက်မဲ့အရေးအတွက်များပြားလာခြင်းအကြောင်းရင်းဟာကမ္ဘာစီးပွားရေးတိုးတက်မှုအရှိန်နည်းနေပြီးလုံလောက်တဲ့အလုတ်ကိုင်းအခွင့်အရေးတွေကိုဖန်တီးပေးနိုင်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ ILO ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အထူးသဖြင့်တော့ပ ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကအလုပ်လက်မဲ့အခြေအနေဟာပိုပြီးဆိုးဝါးလာနိုင်ပြီးအခုနှစ်အတွက်အလုပ်လက်မဲ့အရေးအတွက်ဟာမနစ်ကရက်စာရင်တိရခိုင်နှုန်းကျော်ကျော်လောက်အထိထပ်တိုးလာနိုင်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအလုပ်လက်မဲ့အရေးအတွက်ဟာဆန့်ကျင်ဘက်အဖြစ်နဲ့တိရခိုင်နှုန်းကျသွားနိုင်ပြီး 6.2 ခိုင်နှုန်းလောက်မှာရှိနေမယ်လို့ ILO ရဲ့ညွှန်ကြားရေးမှူး Guy Ryder ကပြောပါတယ
်။ But the pace of labor market improvements in the developed countriesis slowing and the magnitude of the declines in employment in those developing countries is shrinking.
ဒါပေမဲ့ယင်းနှစ်ကနေနှိုင်းချင်ရင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအလုပ်ကိန်းဖန်တီးပေးနိုင်တဲ့အချိန်ဟာနှေးကွေးလာနေပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုပ်ပြုတ်နိုင်တဲ့အရေးအတွက်တိုက်တာဟာလည်းတဖြည်းဖြည်းလျော့နေလာနိုင်ပါတယ်။ဒါဟာစုစုပေါင်းအရေးအတွက်အပြင်အလုပ်သမားလူအမှုလျော့ကျလာနေတာကြောင့်ဖြစ်နိုင်ပါတယ
်။အလုပ်ကိန်းဈေးကွက်နဲ့ကမ္ဘာတဝန်းမတေချာမရေရာမှုတွေဖြစ်ပေါ်နေတာတွေဟာနည်းပညာပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေကြောင့်ဖြစ်သလိုဒေတာတွင်းဆိုင်ရာဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်တိုင်းပြည်တွေအနေနဲ့အလုပ်အကင်ဖန်တီးပေးနိုင်စွာမရှိတဲ့အတွက်ဖြစ်ကြောင်းရိုက်တာကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေ globalization လို့ခေါ်တဲ့ကမ္ဘာမှုပြည်ရေး policy အပေါ်မေးခွန်းထုတ်လာတာတွေကြောင့်ဖြစ်တယ်လို့ရိုက်တာက VOA ကိုပြောပါတယ်။ဒါဟာလည်းတဖြည်းဖြည်းပုံမပွင့်လင်းလာနေတဲ့ဈေးကွက်အခြေအနေတွေအပြင်ကုန်သွယ်ရေးနဲ့ငွေလုံးငွေရင်းနဲ့ယင်းနှီးမြှုပ်နှံမှုလှုပ်ဆောင်တဲ့နေရာတွေမှာကမ္ဘာမှုပြုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့တနှစ်လောက်ကကြိုတင်ခံမမထားမိခဲ့တဲ့ protectionism လို့ခေါ်တဲ့ကိုကျိုးစည်းဝါးကာကွယ်ရေးဝါဒကြီးထွားလာနေတာဟာလည်းမတေချာမှုတွေဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ Ryder ကပြောပါတယ
် With the new administration in Washington we are all waiting to understand with greater certainty or precision what the intentions of the Trump administration will be
but အမေရိကန်နိုင်ငံမှာအစိုးရတစ်တက်လာတော့မှဖြစ်တဲ့အတွက် Trump အစိုးရအနေနဲ့ဘလို့ policy တွေကိုချမှတ်အကောင့်ထဲပေါ်သွားမယ်ဆိုတဲ့အပေါ်ကျွန်တော်တို့အတတ်နိုင်ဆုံးနားလည်နိုင်မှုစူးစမ်းစောင့်ကြည့်နေပါတယ်။ဒါပေမဲ့ဒါဟာနိုင်ငံရေးအရကျွန်တော်တို့မေးခွန်းထုတ်နေတဲ့အကြောင်းအရာတစ်ခုတည်းမဟုတ်ပါဘူး။ကျွန်တော်တို့ဟာအရင်တခါမှမတွေ့ကြုံဘူးတဲ့အခြေအနေမျိုးနဲ့ပထဝီနိုင်ငံရေးဆိုတဲ့နေမြေတစ်ထဲကိုဝင်ရောက်လာနေတာဖြစ်တယ်လို့ထင်ပါတယ
်။အလုတ်လက်မဲ့အညွန်ကိန်းဟာတောင်အာရှနဲ့ဆဟာရတဲကန္တရာတောင်ပိုင်းနိုင်ငံတွေမှာပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆင်းရဲနှောင့်ပါမှုတွေရောကြခဲ့ပေမဲ့အဲ့ဒီရောကြတဲ့နှုန်းဟာအရှိန်နည်းလာနေပြီး2019ခုနှစ်အတွင်းမှာတဖြည်းဖြည်းနဲ့ပပျောက်သွားနိုင်တယ်လို့အစိုးရကမှဖော်ပြထားပါတယ်။2009ခုနှစ်ကစလို့ကမ္ဘာနေရာအနှံ့အပြားကနေပြည်ပနိုင်ငံတွေကိုသွားပြီးအလုပ်လုပ်လို့တဲ့လုံနိုင်ကိုင်နိုင်သူအရွယ်ရှိသူတွေအရေးအတွက်ဟာလည်းနှစ်စဉ်တိုးမြလာနေတယ်လို့ဆိုပါတယ်။နိုင်ငံရေးနဲ့စီးပွားရေးစတဲ့ကဏ္ဍစုံမှာပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာနိုင်ငံရေးနှိမ့်နှံမှုတွေရောက်လာမယ်ဆိုတော့မျောလင့်ချက်တွေရှိနေတာကြောင့်အလုတ်ကန်အစ်စ်တွေဖန်တီးပေးနိုင်လိမ့်မယ်လို့ဆိုတော့မျောလင့်ချက်တွေရှိထားတာကြောင့်လည်းမြန်မာနိုင်ငံကအလုတ်လက်မဲ့အရေးအတွက်ဟာစိုးစိုးဝါးဝါးကြီးမဖြစ်နိုင်ဘူးဆိုပြီးစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုပါတယ်။2016ခုနှစ်မတ်လမှာမြန်မာအစိုးရကထုတ်ပြန်တဲ့စီးရင်စရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတသားနည်းနေကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရကကောက်ခံပြီး2016ခုနှစ်မတ်လမှာထုတ်ပြန်လိုက်တဲ့အလုတ်ကန်အခြေပြစီးရင်စရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတသားနည်းနေကြောင်းဖော်ပြထားပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေအရာအလုတ်လက်မဲ့အရေးအတွက်ဟာ400ခန့်နှုန်းဝန်းကျင်လောက်မှသာရှိကြောင်းဖော်ပြထားပါတယ်။ဒါဟာလူငယ်တွေကြားအလုတ်ကန်ရှားပါတယ်လို့ပြောဆိုနေကြတာတွေနဲ့လက်တွေ့မှာကွာဟနေတာလည်းဖြစ်ပါတယ်။အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေထဲမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေတန်းနဲ့ချီပြီးလုပ်ငန်းခွင်တွေထဲမှာရှိနေတယ်ဆိုတဲ့အချက်ကိုဖော်ပြထားတဲ့အတွက်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးအလုပ်သမားတွေအများအပြားရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုခိုင်မာသွားစေပါတယ်။ ILO ကထုတ်ပြန်တဲ့ကမ္ဘာအလုပ်လက်မဲ့အခြေပြစီးရင်အရ2019ခုနှစ်အတွင်းလက်တင်အမေရိကနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်တည်တည်တသားများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုက်အမေရိကနဲ့ကနေဒါနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်ရော့ကျလာခြင်းရှိပေမဲ့အဲ့ဒီရော့ကျတဲ့နှုန်းကတော့မညီမမျှဖြစ်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဥရောပတိုက်နဲ့မြောက်အမေရိကတိုက်မှာကာလရှည်ကြာစွာတည်ရှိနေတဲ့အလုပ်လက်မဲ့ကိစ္စဟာကြီးမားတဲ့ပြဿနာဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဥရောပတိုက်အတွင်းကအလုပ်လက်မဲ့ထက်ဝက်လောက်နဲ့အမေရိကန်နိုင်ငံကအလုပ်လက်မဲ့၄ပုံ၃ပုံလောက်ဟာ6လကျော်ကြာတဲ့အထိအလုပ်ကန်ရှာဖွေနေကြသူတွေဖြစ်တယ်လို့လည်း ILO ရဲ့အစီအခံသာမှာဖော်ပြထားပါတယ်။မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာလည်း2019ခုနှစ်နဲ့2018ခုနှစ်တွေအတွင်းအလုပ်လက်မဲ့အရေးအတွက်အနည်းငယ်တိုးလာနိုင်ကြောင်း ILO ရဲ့အစီအခံစာမှာဖော်ပြထားတဲ့အတွက်နှစ်တန်ကြာစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယစီးပွားရေးဟာအရှိန်လျော့ကျလာနေပြီလားဆိုတဲ့မေးခွန်းထုတ်ဆရာဖြစ်လာနေပါတယ်။အိန္ဒိယရဲ့အလုပ်လက်မဲ့အရေးအတွက်ဟာမနစ်က 18.8 တန်းရှိခဲ့ရာကအခုနှစ်မှာ 19.8 တန်းရှိလာနိုင်ပြီးရှင်းနှစ်2018ခုနှစ်မှာတော့18တန်းအထိရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ်။ တရုတ်နိုင်ငံဟာလည်းစီးပွားရေးဖွံ့ဖြိုးမှုအရှင်ရော့ကျလာနေတဲ့အတွက်အလုတ်ကင်ဖန်တီးပေးနိုင်မှုအခွင့်အလမ်းနှဲလာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။စီးပွားရေးနဲ့အလုတ်ကင်အခွင့်အလမ်းဆိုင်ရာမညီမျှမှုတွေဟာကြီးမားလွန်းတဲ့အတွက်လူမှုအတိုင်းအဝိုင်းတစ်ခုလုံးကိုချိမ့်ချောက်လာနေပြီလို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတာအတက်မွေးဝမ်းကြောင်းလို့ရနိုင်တဲ့အလုတ်ကင်ကောင်းတွေရှားပါလာနေတာတွေကလူမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပြီးကမ္ဘာနေရာအတော်များများကလူတွေရွှေ့ပြောင်းနေထိုင်မှုအတွက်တွန်းအားပေးသလိုဖြစ်နေတယ်လို့လည်း ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်ရှင်။အခုသုတဆောင်လည်းအမေရိကန်တခွင်အစည်းအဝေးကိုနားဆင်ရပါမယ်။54ရောင်မြောက်အမေရိကန်သမ္မတဘရက်ကိုဘားမားရဲ့သမ္မတတက်တန်းမကြခင်ရက်ပိုင်းတွင်ကုန်ဆုံးတော့မှာပါ။သမ္မတအိုဘားမားရဲ့တက်တန်းတွင်ဘာရီဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာကိုတော့ဒီသတင်းပတ်ရဲ့သုတဆောင်လည်းအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်အစုသမ္မတဘရက်အိုဘားမားတာဝန်ထမ်းဆောင်တဲ့ကာလမကြာခင်ရပိုင်းအတွင်းမှာပြီးဆုံးတော့မှာပါ။ဇန်နဝါရီ10ရက်နေ့မှာတော့သမ္မတသက်တမ်းအတွင်းနောက်ဆုံးနှုတ်ဆက်မိန့်ခွန်းကိုသူ့ရဲ့ဌာနေအီလီနိုက်ပြည်နယ်ရှီကာဂိုမြို့မှာပြောကြားခဲ့ပါတယ
်။ If I had told you 8 years ago that America would reverse the Great Recession
အမေရိကန်ပြည်အစုဟာကြီးကျယ်စီးပွားရေးကျဆင်းမှုအခြေအနေကိုပြောင်းလဲပြစ်နိုင်ပြီးမော်တော်ကားလုပ်ငန်းတွေပြန်လည်အားကောင်းအောင်လုပ်နိုင်ပြီးကျွန်တော်တို့ဒီပိုင်းမှာအခြေချဆုံးကြုံခဲ့ရတဲ့လောကန်ရှားပါမှုပြဿနာရောနေသွားပြီလို့လွန်ခဲ့တဲ့၈နှစ်တုန်းကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့မယ်ဆိုရင်ကျူဘားနိုင်ငံရဲ့ဆက်ဆံရေးဆာမျက်နှာတည်တည့်ရဲ့စတင်နိုင်ခဲ့တာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကြီးတစ်ချက်မှဖောက်ဆရာမလို့ပဲငြင်းချင်းချမ်းချမ်းနဲ့ရပ်တန့်နိုင်ခဲ့တာစက်တင်ဘာ17ရက်ကျမ်းဖက်တိုက်ခိုက်မှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထင်းများကွင်းနဲ့နိုင်ငံသား30အတွက်ကျမ်းမာရေးအာမခံတွေရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့၈နှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ကျင်ပြောတာဖြစ်သွားမှာပေါ့
အမေရိကန်ပြည်အောင်စုဟာသူသမ္မတတာဝန်တွေစတင်ယူခဲ့တဲ့2009ခုနှစ်ကထက်အခုအချိန်မှာပိုးပြီးတော့ခိုင်မာအင်အားကောင်းလာတယ်လို့သမ္မတကပြောပါတယ်တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲပြဲကိုနားလည်ထားတဲ့သမ္မတဥဘမကပြည်သူတွေအချင်းချင်းကြားတူညီမှုတွေရှားပြီးနားလည်မှုယူကြဖို့ကိုလည်းလူထုကိုတိုက်တွန်းသွားပါတယ်ဒါအပြင်သမ္မတဂရမရှဲဥဘမကိုလည်းသူရှောက်လန်းခဲ့ရလမ်းတစ်လျှောက်ပံ့ပိုးကူညီပေးခဲ့တာကြောင့်ကျေးဇူးတင်ကြောင်းအခုလိုပြောကြားသွားပါတယ
် Michelle Lavon Robinson girl of the south side for the past 25 years you have not only been my wife and mother of my children you have been my best friend
လွန်ခဲ့တဲ့25နှစ်လုံးဇနီးတယောက်မိခင်တယောက်အနေနဲ့သာမဟုတ်ပဲအကောင်းဆုံးမိတ်ဆွေတယောက်လည်းဖြစ်ပါတယ်ရင်ဆိုင်လာတဲ့အခြေအနေကိုအကောင်းဆုံးတသည့်ရှိရှိနဲ့ကိုဘသာတာဝန်ယူပြီးတော့ဖြေရှင်ခဲ့ပါတယ်မျိုးဆက်သစ်တွေအတွက်စံမူနာအဖြစ်နေထိုင်ပြခဲ့သူအဖြစ်လဲသမ္မတဥပမာကဇနီးဖြစ်သူမီရှဲဥပမာကိုချီးကျူးခဲ့တာမှာတယောက်လာတဲ့ပရိသတ်ကလက်ခုပ်အောပါပေးခဲ့ကြပါတယ်တကယ်တော့လဲသမ္မတတက်နှစ်ချိန်ရှိနေအတွက်မှာသမ္မတဘရက်ဥပမာအနေနဲ့ပြည်တွင်းရေးရမှာရောနိုင်ငံတကာရေးရမှာပါထူးထူးခြားခြားဆွမ်းဆောင်နိုင်ခဲ့တာတွေရှိသလိုမဆောင်ရွက်နိုင်ခဲ့တာတွေလည်းရှိတယ်ဆိုပြီးတော့နိုင်ငံရေးကိစ္စတွေကသုံးသပ်ထားတာပ
ါ So help you God
So help me God
Congratulations Mr. President
American ပြည်အစုကတောင်းကရင်အခြေအနေတွေနဲ့ကြုံတွေ့ခဲ့ရတဲ့2008ခုနှစ်မှာပထမဆုံး African American သမ္မတအဖြစ်သမ္မတ Barack Obama ကျင်းပစာချိန်ဆိုပြီးသမ္မတတာဝန်စတင်ထမ်းဆောင်ခဲ့ပါတယ်အမေရိကန်တို့စစ်ပွဲနှစ်ခုတိုက်ခဲ့ပြီးမျိုးဆက်တစ်ခုအတွင်းအဆိုးရွားဆုံးစီးပွားရေးကျဆင်းနေတဲ့အချိန်ဒီမှာစတင်တာဝန်ယူခဲ့တဲ့သမ္မတဥဘမဟာ Yes We Can ဆိုပြီးအပြောင်းအလဲတွေဖော်ဆောင်မှုကတိပေးခဲ့ပါတယ်။ရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် William Howell က
2008 was a dark and difficult time.
2008ခုနှစ်ကအမေရိကန်ပြည်အောင်စုအတွက်အမောင်မဲဆုံးအခက်အခဲဆုံးအချိန်ကာလတစ်ခုဖြစ်ခဲ့ပါတယ်။စီးပွားရေးကလည်းကြာကျင်တိုင်းကြာနေပြီး IRS ပွဲနဲ့ပတ်သက်လို့လည်းကျွန်တော်တို့ကလူကြိုက်နေခဲ့တယ်လို့အတော်လည်းအခက်အခဲတွေ့ခဲ့ရတဲ့အချိန်မှာ
သမ္မတရာထူးစတင်လက်ခံပြီးရက်တရအတွင်းမှာစီးပွားရေးပြန်လည်နှိုးထလာရေးအစီအစဉ်အတွက်ဒေါ်လာဘီလီယံ800ခွင့်ပြုတဲ့ဥပဒေကိုအတည်ပြုခဲ့ပါတယ်။ Wall Street ပြည်ပြင်ပြောင်းလဲရေးအစီအစဉ်နောက်ဒီအီရတ်ကနေအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချမဲ့အစီအစဉ်တွေကိုကျင်းပခဲ့တယ်လို့စစ်ကြောရေးဆိုင်ရာမူဝါဒတွေကိုလည်းပြန်လည်စစ်ဆေးခဲ့ပါတယ်။ သမရတတန်တစ်နှစ်ကျော်လာချိန်မှာတော့သမရဥပမာကနောက်ထပ်ဂရီကဝတ်တစ်ခုကိုလည်းအကောင့်ထဲပေါ်နိုင်ခဲ့ပါတယ်။ကျန်းမာရေးအာမခံမရှိတဲ့တန်ပေါင်းများစွာသောအမေရိကန်ပြည်သူတွေကိုကျန်းမာရေးဆောင်ရှားမှုပေးမယ်။ဥပမာကဲလို့တည်ကြတဲ့တတချောင်ကြီးတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေကိုသမရဥပမာလက်မှတ်ရေးထိုးအတည်ပြုနိုင်ခဲ့ပါတယ်။အမေရိကန်နေအနေနဲ့ဥပမာကဲလို့ကျန်းမာရေးဆောင်ရှားမှုအစီအစဉ်နဲ့လိင်တူလက်ထက်ခွင့်တရားဝင်ခွင့်ပြုပေးခဲ့တာဟာသမရရဲ့အောင်မြင်မှုတွေဖြစ်တဲ့ဆိုတာကိုကျန်းကျင်သူတွေကထောက်ပြကြပေမဲ့ဒီကိစ္စနဲ့ပတ်သက်လို့အားလုံးဟာတိတ်ပဝင်ကြလာတာတော့မဟုတ်ဘူးလို့ Conservative Radio ဌာနက Eric Erickson ကအခုလိုပြောပါတယ
် Culturally he has
ရင်းချင်းမှုအရအခြေခံကြကြပြောင်းလဲနိုင်ခဲ့ပေမဲ့ဒါဟာရေရှည်မှာကောင်းမလားဆိုတာတော့ကျွန်တော်မသိပါဘူးသူတာဝန်ကုန်ဆုံးချိန်မှာအမေရိကန်နေရာဒီအပြောင်းလဲပေါ်မူတည်ပြီးဘယ်တော့မှနဲ့မှမတူအောင်တစ်ဖက်နဲ့တစ်ဖက်ဆန့်ကျင်ကွဲပြားမှုတွေရှိလာပါတယ်
သမရဥပမာဘက်ကဥပဒေပြုမှုတွေကိုတတိတသန်းဆောင်ရွက်လာတဲ့အပေါ်မှာအစိုးရဘက်ကလုတ်ပိုင်ခွင့်ပေါင်ကျော်လာတယ်လို့အများစုကခန်းစားခဲ့ကြပြီးဒီအတွက်ပေးဆပ်မှုတွေလည်းရှိပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီမိုကရက်တစ်လူနည်းစုဖြစ်သွားတာကြောင့်နောက်နှစ်ပိုင်းတွေမှာတော့သမရဆောင်ရွက်လို့တဲ့အစီအစဉ်တွေတုံ့ဆိုင်ကုန်ပြီးလွတ်တော်နယ်လေသဘောထားကွဲစီခဲ့ပါတယ်သမရဥပမာရဲ့နောက်ပိုင်းသမရတတန်းအပေါ်မှာအဲဒီကနေတက်ရောက်မှုတွေလည်းရှိစေခဲ့ပါတယ်။သမရဥပမာအနေနဲ့အပြောင်းလဲတွေဆန်းဆောင်နေတဲ့သမရအဖြစ်သူမျှော်မှန်းထားသလိုဖြစ်ခဲ့သလားဆိုတာနဲ့ပတ်သက်လို့လွှတ်တော်မှလည်းတာဝန်မကင်းကြောင်းသမိုင်းပညာရှင်အေလန်လစ်ချမန်ကအခုလိုဝေဖန်ပါတယ်
I don't think he's been quite a transformational president.
သူအနေနဲ့အပြောင်းအလဲတွေလုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပေမဲ့သူဟာအတော်အတန်အရေးပါတဲ့သမ္မတတစ်ယောက်ပါ။ Franklin Delano Roosevelt လို့ Ronald Reagan လို့တကယ့်အပြောင်းအလဲတွေဆွဲဆောင်နိုင်တဲ့သမ္မတမျိုးဘာကြောင့်မဖြစ်လဲဆိုတာကတော့အတိုက်ခံတွေကြောင့်ပါ
။လူဝင်မှုကြီးကြပ်ရေးကအစသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာစွမ်းအင်အစီအစဉ်အစုံသမ္မတဥပမာအနေနဲ့သမ္မတအမိန့်နဲ့ထုတ်ပြန်ခဲ့ရပြီးသူ့ရဲ့မူဝါဒတွေကိုအကောင့်ထဲဖော်နိုင်ရေးအတွက်လွတ်တော်ကိုရှောင်ပြီးတော့ဥပဒေတွေထုတ်ခဲ့ပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ
်။ So he did things that were pretty controversial.
အတော်လေးညင်းပေါ်စရာကိစ္စတွေကိုသူလုပ်ခဲ့ပါတယ်။တချို့လူတွေကတော့ဒီလိုဆောင်ရွက်ချက်တွေကသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုအတိုင်းအဆမရှိချဲ့ထွင်နေတာလို့ပြောကြပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ကလည်းလွတ်တော်ဘက်မှဘာမှဖြစ်မလာနိုင်တဲ့အခါမှာဒီလိုလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ
်။အခုတော့သမ္မတဥပမာရဲ့ထင်ရှားတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေအပါအဝင်ဆောင်ရွက်ချက်တွေကပြည့်ပြည့်သွားနိုင်တဲ့အနေအထားကိုရောက်နေပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်မှာသမ္မတဥပမာရဲ့ဥပဒေတွေကအများပြားကိုပြောင်းလဲပြင်မယ်လို့ပြောဆိုထားတာပါ။နိုင်ငံတကာရေးရမှာတော့သမ္မတဥပမာဟာအိုစမာဘင်လာဒင်ကိုတုတ်တင်မှုမှကြီးကြပ်ခဲ့တယ်လို့တန်တမန်ဆက်ဆံရေးကဏ္ဍသစ်ကိုလည်းဖွင့်လှစ်နိုင်ခဲ့ပါတယ်။နှစ်ပေါင်းများစွာကွဲကွာနေတဲ့ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့သလိုအီရန်နိုင်ငံနဲ့လည်းသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပစိဖိတ်ရဝန်ကုံတွေပြူပေါင်းဆောင်ရွက်မှုကိုတော့အောင်မြင်အောင်မဆောင်ရွက်နိုင်သလိုကွာတာနာမှုအချင်းစကန်ပိတ်သိမ်းမှုဂရီကဝတ်ဟာလည်းမအောင်မြင်ခဲ့ပါဘူး။စီးရီးယားပါဝင်အရှေ့အလယ်ပိုင်းကမတည်မငြိမ်ဖြစ်မှုတွေဟာသမ္မတဥပမာရဲ့နိုင်ငံသားရေးမူဝါဒကျရှုံးမှုရလဒ်ဖြစ်သလိုရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့တခါတရုတ်နိုင်ငံနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးထူထောင်ဖို့စီစဉ်ထားတဲ့အတိုင်းဖြစ်မလာဘူးလို့အတော်များများကရှုမြင်ကြပါတယ်။ဒါပေမဲ့လည်းသမ္မတဘရက်ဥပမာအနေနဲ့သူ့ရဲ့ကျေပြန့်တဲ့ရည်မှန်းချက်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းလှုပ်ဆောင်ထားခဲ့ပြီးဖြစ်တဲ့အကြောင်းအမေရိကန်တက္ကသိုလ်ကသမိုင်းပညာရှင်အေလန်လစ်ချမန်ကပြောပါတယ်
။ Obviously he is the first African American
သူဟာပထမဆုံး African American သမ္မတဖြစ်လာပေမဲ့လူမျိုးရေးဘာသာရေးလူမှုရေးအရကိုစားပြုသူတယောက်အနေနဲ့မဟုတ်ပဲအမေရိကန်အားလုံးရဲ့သမ္မတအဖြစ်အုပ်ချုပ်တာဟာအရန်အရေးကြီးပါတယ်သူဟာတကယ်စံပြတဦးဖြစ်ခဲ့ပြီးတော့နောက်ကျောင်းရာဇဝင်အပုတ်ချပြောစရာဆိုစရာမရှိသူလည်းဖြစ်တယ်လို့စိတ်ခွန်အားတက်ကြွလောင်ပြောတတ်သူလည်းဖြစ်ပါတယ
်သမ္မတဥပမာတာဝန်ပြည်ဆောင်ချိန်နီးမှာတော့သူဟာ Ronald Reagan လိုလူကြိုက်များတဲ့သမ္မတမျိုးအဖြစ်အများစုကသတ်မှတ်ထားပါတယ်သမ္မတရဲ့မူဝါဒတွေနဲ့ပတ်သက်လို့မကြိုက်မသက်ရင်တော့မှသူ့ရဲ့မိသားစုဘဝကိုတော့အမေရိကန်အများစုကသဘောကျကြပါတယ်ခင်ဗျာ
ကိုယ်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွင်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နိုဇင်ဇန်နဝါရီလတတိယပတ်ရဲ့တနင်္လာနေ့တိုင်းမှာအမေရိကန်ပြည်ထောင်စုမှာဒေါက်တာမာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုအခမ်းအနားတွေကျင်းပကြပါတယ်အမေရိကန်နိုင်ငံတောင်ပိုင်းအလာဘားမားပြည်နယ်ကဘက်ပတစ်ဘုန်းတော်ကြီးဒေါက်တာကင်းဟာလူမှုရေးအပြောင်းအလဲတွေဖြစ်အောင်အကြမ်းမဖက်တဲ့နည်းနဲ့ရှေ့ဆောင်လမ်းပြရင်အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုကြီးရဲ့ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူ့ရဲ့88နှစ်မြောက်မွေးနေ့ပွဲကိုတော့ဇန်နဝါရီလ15ရက်နေ့မှာကျင်းပပါတယ်။ ဒေါက်တာကင်းကအပြောင်းအလဲတွေဆိုတာရှောင်လွှဲမရတဲ့အခြေအနေကြောင့်အလိုလိုဖြစ်လာတာမဟုတ်ပါဘူး။အဆက်မပြတ်လှုပ်ရှားယုံကံမှုတွေကနေပေါ်ထွက်လာပါတယ်လို့ယုံကြည်တဲ့အတွက်ဒုဒုလှုပ်ရှားမှုအသွင်ဆောင်တဲ့တပိတ်မောက်တိုက်ပွဲတွေ၊ထိုင်တပိတ်တွေ၊ငိမ့်ချန်းစွာချီတက်လမ်းလျှောက်ပွဲတွေအပြင်တခြားအကြမ်းဖက်တဲ့နည်းတွေနဲ့အာဏာဖီဆန်ရေးကိုလှုပ်ရှားခဲ့ပါတယ်။မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝန်သူလူမှုအတိုင်းအဝိုင်းတစ်ခုလုံးကဒီဥပဒေဟာမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လန်ချိုးဖောက်တဲ့အတွက်အရေးယူအပြစ်ပေးခံရမှာကိုလည်းလက်ခံဖို့အသင့်ဖြစ်နေတဲ့သူသာလျှင်တရားဥပဒေကိုအမြင့်မားဆုံးယူသေးလိုက်နာသူဖြစ်ပါတယ်လို့သူ့ရဲ့မိန့်ခွန်းတစ်ခုမှာထည့်သွင်းပြောကြားထားပါတယ်။ဒါရီမကတခါတည်းရန်မှာတရားနိလမကျတဲ့ရှည်ရင်းဆွဲဥပဒေတွေကိုလူတွေသတိပြုမိလာဖို့ရည်ရွယ်ပြီးတက်ကြွလှုပ်ရှားသူတွေဟာလူပြူတွေကလူပြူမဟုတ်သူတွေကိုခွဲခြားဆက်ဆံတာကိုတမင်တကာဒါပေမဲ့ရွေကျက်ရှိရှိငိမ့်ချန်းစွာအာနာဖီဆန်ခဲ့ကြပါတယ်။ဒီနည်းနဲ့ပဲရိုဆာပါခ်စ်လို့ခေါ်တဲ့လူမဲဆက်ချုပ်သမားကြီးဟာအလာဘားမားပြည်နယ်မောင်ဂိုမရီမြို့ရဲ့ဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာလူပြူခီးတဲ့တွေအတွက်နေရာဖယ်ပေးဖို့ညှဉ်းဆန်ခဲ့ပါတယ်။ရိုဆာပါခ်ဟာဒီအမှုနဲ့ပဲနောက်ပိုင်းမှာထောင်သွင်းအကျဉ်းကျခံခဲ့ရပါတယ်။ရိုဆာပါခ်ရဲ့အမှုကိုတနိုင်ငံလုံးကအာရုံစိုက်လာခဲ့ကြပြီးသူ့ရဲ့အဖြစ်အနစ်ကိုနိုင်ငံတော်စာနာတနာစစ်တီလည်းပုံများလာခဲ့ပါတယ်။1968ခုနှစ်ဧပြီလ4ရက်နေ့မှာတင်နတ်သမားတဦးရဲ့လောက်ကျန်မှုကြောင့်ဒေါက်တာကင်းကွယ်လွန်ချိန်မှာအသက်39နှစ်သာရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့ဆွမ်းဆောင်ချက်တွေကတော့အခုထိရှင်သန်နေသေးပါပဲ။လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုကိုခွင့်ပြုတဲ့ဥပဒေတွေပယ်ဖျက်ခံခဲ့ရပါတယ်။ခွဲခြားဆက်ဆံမှုတွေကိုတရားဝင်အပြစ်ပေးလို့ရလာပြီးပြစ်မှုမြောက်ကြောင်သတ်မှတ်ပါတယ်။မာတင်လူသားကင်းရဲ့လူပောင်အဖွဲ့အစည်းအတွက်ကြီးမားလာတဲ့အကျိုးပြုမှုနဲ့သူ့ကိုဂုဏ်ပြုနေချိန်မှာအမေရိကန်ရဲ့ပထမဆုံးအာဖရိကန်လွယ်ပွားအမေရိကန်နိုင်ငံသားသမ္မတဘရက်ကိုဘားမားရဲ့ဒုတိယသမ္မတတက်တန်းကုန်ဆုံးတဲ့ရက်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒေါက်တာမာတင်လူသားကင်းဂျူနီယာရဲ့အမအကြီးဆုံးဒေါက်တာခရစ်စတင်ကင်းဖာရစ်ကကျမအသက်ရှင်နေချိန်မှာကျမတို့လိုလူတစ်ယောက်ဟာကျမတို့လေးစားအားကြားတိုက်တဲ့ကျမတို့ရဲ့နိုင်ငံခေါင်းဆောင်အဖြစ်ပေါ်ထွန်းလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ပါဘူးလို့ပြောပါတယ်။သမ္မတကြီးအဖြစ်မစ္စတာအိုဘားမားရဲ့ဦးဆောင်မှုဟာကျမတို့ကိုဒုက္ခပုံစီဆောင်ကျဉ်သွားခြင်းမျိုးပါပဲလို့လည်းသူကဆက်ပြောပါတယ်။လူတစ်ယောက်ရဲ့အရေးချင်းဆိုတာအသက်ရှင်ရှင်နေထိုင်သွားခြင်းမဟုတ်ပါဘူး။အသက်ရှင်နေချိန်မှာဘယ်အရာကအရေးကြီးတယ်လဲဆိုတာကိုသိဖို့ကသာအရေးချင်းဖြစ်ပါတယ်ဆိုတဲ့သူ့စကားနဲ့အညီဒေါက်တာကင်းကနေထိုင်ကြင်ကြံသွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွင်မကြခင်အဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့မနက်ဖက်အစီအစဉ်ဆုံးမသက်ခင်မှာတရင်အကျဉ်းချုပ်ကိုမဆုမြတ်မောင်ကတလဲကြီးညာပေးပါအောင်မရှင
်။တူရကီနိုင်ငံအစ္စတန်ဘူ night club တစ်ခုကိုနှစ်သစ်ကူအချိုညာတော်ကဝင်ရောက်တိုက်ခိုက်သူလို့မသိငါသူတယောက်ကိုဖမ်းဆီးခဲ့ကြောင်းတူရကီသတင်းစာရေးထဲမှာရေးသားဖော်ပြနေပါတယ်။ဒီဇင်ဘာ31ရက်နေ့ညာတော်ကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အဗ်ဒူကာဒီယာမာရှယ်ရီပေါ့ဆိုသူကိုတနင်္လာနေ့ကဖမ်းဆီးခဲ့တယ်လို့ Harriet Daily News သတင်းစာကဖော်ပြပါရယ်။ Istanbul မြို့တော်ရဲက Anyut အရက်မှရှိတဲ့အိမ်ကိုစီးနှင်းဝင်ရောက်ဖမ်းဆီးခဲ့တာလို့ NTV နဲ့တခြားသတင်းမီဒီယာတွေကလည်းဖော်ပြပါရယ်။အဲ့ဒီမှာဖမ်းမိသူဟာဒီကာစစ်တန်ကမိတ်ဆွေတယောက်နဲ့အတူနေထိုင်နေတယ်လို့သတင်းတွေကပြောပါရယ်။အိမ်ထဲမှာရှိနေတဲ့အမျိုးသမီး3ယောက်အပါအဝင်တခြားသူ5ယောက်ကိုလည်းဖမ်းဆီးခဲ့ပါရယ်။ဖမ်းဆီးစဉ်အနားမှာရှိနေတဲ့ Abdul Qadir မာရှယ်ရီပေါ့ဖ်ရဲ့အသက်၄နှစ်အရွယ်သားကိုတော့တက်ဆိုင်ရအောင်ဆောင်ရှောက်သူတွေကထိမ့်သိမ်းဆောင်ရှောက်ထားပါတယ်။ဝါရှင်တန်မြို့တော်မှာတောက်ချနေချင်းပါမဲ့သမ္မတသစ်အဖြစ်ဒေါ်နယ်ထရမ့်ကျန်းသစ်စာချိန်ဆပွဲကိုတပိတ်ဖောက်မယ်လို့ဒီမိုကရက်လွှတ်တော်အမတ်26ယောက်ကလူသိရှင်ကြားပြောကြားခဲ့ပါတယ်။အမေရိကန်မှာသမ္မတကျန်းသစ်စာချိန်ဆပွဲတွေကိုလွှတ်တော်အမတ်တွေတပိတ်ဖောက်တဲ့ထုံးစံမရှိခဲ့ပဲသမ္မတဖြစ်လာသူဟာကိုယ့်ပါတီကမဟုတ်ရင်တော့မှလွှတ်တော်အမတ်အတိုင်းတက်လို့ရှိတယ်လို့နိုင်ငံရေးသိပ္ပံကျွမ်းကျင်သူတွေကပြောပါရယ်လက်တလောကောက်ခံတဲ့အမေရိကန်ပြည်သူတွေရဲ့သဘောထားစစ်တမ်းတစ်ခုအရထရမ့်သမ္မတတာဝန်ယူမှာကိုမထောက်ခံတဲ့သူက51ရာခိုင်နှုန်းထောက်ခံတဲ့သူက40ရာခိုင်နှုန်းပဲရှိပါရယ်သဘောထားကွဲပြားစေတဲ့နိုင်ငံရေးအမြင်တွေနဲ့ဒေါ်နယ်ထရမ့်ဟာသမ္မတဖြစ်လာတော့မှဖြစ်ပါရယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒီမြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းရေးမှူး Miss Yang Healy ဟာဒီကနေ့အင်္ဂါနေ့မှာတော့ချင်းပြည်နယ်တွေကချင်းရွာတွေကိုတွားရောက်လေ့လာပြီးရန်ကုန်မြို့မှာလူမှုအခြေပြုအဖွဲ့ကခေါင်းဆောင်နေတဲ့တွေ့ဆုံဖို့အစီအစဉ်ရှိပါရရှင်။
င်္ဂနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လို့ရမှုကဥဆောင်မွေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစည်းအဝေးကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.